Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် January လ10ရက်တနင်္ဂနွေနေ့မနေ့ပတ်အတန်နဲ့စီစဉ်တဲ့ကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လင်းနေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်နဲ့စီစဉ်တဲ့ကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်းမှာဘေးကင်းရန်ကွာရှိကြပါစေခင်ဗျာ။သိမကြခင်မှာပဲကြားမယ်နောက်ဆုံးရသတင်းတွေထဲမှာတော့ Orthodox Christmas ကာလအပြည့်ရထားမယ်လို့ရုရှားသမ္မတကပြောကြပေမဲ့ Ukraine အရှိတ်ဘက်ချမ်းကိုလက်နက်ကြီးတွေနဲ့တိုက်ခိုက်နေပါတယ်။တရုတ်နိုင်ငံမှာတော့ COVID ကိစ္စဝေဖန်ရေးသားတဲ့ Weibo အကောင့်တထောင်ကျော်အပိတ်ခံလိုက်ရပါတယ်။မြန်မာနိုင်ငံပသင်အကျဉ်းထောင်အဓိကရုံးမှနိုင်ငံအကျဉ်းသားတူဦးတည်ဆုံးသွားပါတယ်။ဒီလိုစိတ်ဝင်စားဖွယ်ရာသတင်းတွေကိုကိုဇော်မိုးကျော်နဲ့တင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာတော့ဒရင်ပေးဖို့ကျတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။သူ့ရဲ့ကိုရင်ကအစိတ်တိုင်းတွေကိုလူအသုံးအတွက်ဆေးရုံကြီးမှာလူတန်းပေးခဲ့ပါတယ်ဗျာ။အဲ့လိုလူတန်းခဲ့တဲ့ဆိုတဲ့အကြောင်းကိုလည်း Rush Booty ပြည်နယ်ဆေးရုံကြီးရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ဗျာ
။ရင်တိုက်မှုကြောင့်မတော်တဆခွဲလွန်သွားတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုသမားရဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေကိုလူ73ဦးအတွက်လူတန်းပေးခဲ့ပါတယ်။မကြာမီပဲအပြည့်စုံကိုကြည့်ရှုနာတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ဒိုအတန်ဒီမိုကရေစီနဲ့ခေပြိုင်ကဘာတပတ်အတွင်းမြန်မာနဲ့ကဘာတည်င်းစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနာတော်တာဆင်ရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်နဲ့အဓုကိုညာဝင်းအောင်တို့ပြောပြပါတော့မယ
် Orthodox Christian တွေရဲ့ Christmas အခါသမယမှာ36နှစ်ကြာအပြည့်ရဖို့ယူကရိန်းကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားသမ္မတပူတင်ကအမိတ်ထုတ်ထားပေမဲ့လည်းယူကရိန်းအရှိတ်ဘက်ချမ်းDonetsk ဒေသကဘတ်မုတ်မြို့မှာစနေနေ့ကလက်နက်ကြီးတွေနဲ့အပြစ်ခတ်ခံနေခဲ့ရတယ်လို့ယူကရိန်းစစ်ဦးစီးချုပ်ရဲ့ပြောခွင့်ရအလက်ဇန်ဒါဆူပွန်ကပြောကြပါတယ
်ဘွေပရိုတီနစ်ဇပ်ဒေါဝ်အဒနိုဟိုရာကက်နိုဒါရိုတက်ဒီစနီ20အော့ပ်စ
်လွန်ခဲ့တဲ့24နာရီအတွင်းရုရှားတပ်တွေကမီဆိုင်းတုံးနဲ့တိုက်ခိုက်တယ်လို့ရော့ကက်တွေနဲ့တိုက်ခိုက်မှုကလည်းအကြိမ်20လောက်ရှိပါတယ်ယူကရိန်းနိုင်ငံတလွှားမှာဝေဟင်ကာရောမီဆိုင်းတုံးတိုက်ခတ်ခံရမှုတွေခံနေရပါတယ်။ Donetsk ဒေသတစ်ခုလုံးကိုသူတို့သိမ်းဖို့စူးစမ်းနေတာဖြစ်ပြီး Bakhmut ဘက်ကိုထိုးစစ်ဆင်းနေတာပါ။ရုရှားတပ်တွေဟာလူဦးရေ9000လောက်အရင်ကနေခဲ့တဲ့ Kramatorsk မြို့ဘက်ကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့အဲ့ဒီဒေသမှာရောက်နေတဲ့လူသားချင်းစာနာရဲ့အကူအညီပေးအဖွဲ့ဝင်တူကပြောပါတယ်။ရုရှားကရှေ့တန်းစစ်မျက်နှာတရာစင်လောက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ယူကရိန်းစစ်ဦးစီးချုပ်ကပြောပေမဲ့ရုရှားဘက်ကတော့သူတို့ဟာယူကရိန်းဘက်ကပစ်ခတ်မှုတွေကိုတုံ့ပြန်တာသာဖြစ်တယ်လို့ပြောကြပါတယ်။တချိန်တည်းမှာပဲယူကရိန်းစစ်ပွဲအရေးကြီးချိန်ရောက်နေပြီလို့အမေရိကန်သမ္မတကပြောကြပြီးယူကရိန်းကိုအဆင့်မြင့်တန်ကြာကာအပါအဝင်ဒေါ်လာဘီလီယံချီမကြုံစဘူးအများဆုံးစီရေးအကူအညီပေးသွားမယ်အကြောင်းလဲကြေညာထားပါတယ်။
American ပြည်ထောင်စုအောက်လွတ်တော်ဥက္ကဋ္ဌနေရာကို9ရက်အတွင်း15ချိန်မဲ့ပေးရွေးချယ်ခဲ့ပြီးနောက် California ပြည်နယ် Republican အမတ် Kevin McCarthy ဟာလိုအပ်တဲ့မဲအရေးအတွက်ရရှိသွားပြီဖြစ်တဲ့အတွက်စနေနေ့မှာလွတ်တော်ဥက္ကဋ္ဌနေရာကိုရရှိသွားပြီဖြစ်ပါတယ်။သမ္မတ Joe Biden ကတော့ကြိုးစားဂုဏ်ပြုကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးသူ့အနေနဲ့ Republican အနေနဲ့အတူအလုပ်လုပ်ဖို့ပြင်ဆင်ထားတယ်လို့ Republican တွေကလည်းကျွန်တော်နဲ့အတူလက်တွဲအလုပ်ဆောင်ဖို့မဲပေးခဲ့သူတွေကရှင်းရှင်းလင်းလင်းပေါ်ပြခဲ့တာဖြစ်တယ်လို့သမ္မတ Joe Biden ကပြောဆိုထားပါတယ်။အသက်58နှစ်ရှိပြီဖြစ်တဲ့ Kevin McCarthy ကိုရှေးရိုးဆွဲ Conservative တန်ဖိုးတွေပြေဝမှုမရှိဘူးလို့ဆွဆွဲပြီး Republican အမတ်20လောက်ကမထောက်ခံခဲ့တဲ့အတွက်အခုလိုကြံ့ကြာနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့အချိန်ချင်းအလျှော်ပေးညီနိုင်ဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးနောက်လိုအပ်တဲ့မဲရည်အတွက်218မဲရရှိခဲ့တာဖြစ်ပါတယ်။စီးတိတ်ထုတ်လုပ်တော့အများစုကောင်းဆောင်ဒီမိုကရက်အမတ် Chuck Schumer ကတော့ McCarthy အခုလိုဥက္ကဋ္ဌဖြစ်လာတဲ့အတွက် American ပြည်သူတွေအတွက်အခက်အခဲတွေဖြစ်နိုင်တယ်လို့သတိပေးပြောဆိုပါတယ်။ Kevin McCarthy ဟာလိုအပ်တဲ့မဲရည်အတွက်ရဖို့အတွက်သူ့ရဲ့ Republican Party တွေကသဘောထားတင်းမာသူတွေရဲ့တောင်းဆိုချက်တွေကိုလိုက်လျောခဲ့ရတယ်လို့သူကပြောဆိုထားပါတယ်။အောက်လွတ်တော်မှာ Republican အမတ်222ဦးရှိပြီး Democrat အမတ်212ဦးရှိပါတယ် Democrat တွေကတော့ Jeffrey ကိုမဲပေးခဲ့ပြီးသူဟာအောက်လွတ်တော်မှာလူနည်းစုခေါင်းဆောင်ဖြစ်လာပါတယ်ယခင် Democrat လွတ်တော်ဥက္ကဋ္ဌဟောင်း Nancy Pelosi ဟာလည်းလွတ်တော်အမတ်အနေနဲ့ဆက်လက်ရှိနေပြီး Jeffrey ကိုမဲပေးခဲ့ပါတယ်ခင်ဗျာ
ကုလသမဂ္ဂအထူးကိုယ်စားလှယ်တူဦးကအာဖဂန်နစ္စတန်နိုင်ငံမှာအာဏာရယူထားတဲ့တာလီဘန်အစိုးရအဖွဲ့အစိမ့်ပညာရေးဝန်ကြီးကိုစနေနေ့ကတွားရောက်တွေ့ဆုံပြီးပြီးခဲ့တဲ့လကသူထုတ်ပြန်ထားတဲ့အမျိုးသမီးတွေတက္ကသိုလ်ပညာမသင်ရကန့်သတ်ချက်ကိုပြန်လည်ယူသိမ်းပေးဖို့တောင်းဆိုလိုက်ပါတယ်။အာဖဂန်အမျိုးသမီးငယ်တွေတက္ကသိုလ်မှာတက်ရောက်ပညာသင်ကြားခွင့်မရှိစေရဆိုတဲ့တားမြစ်ချက်အပါအဝင် NGO အဖွဲ့တွေမှာအာဖဂန်အမျိုးသမီးတွေအလုပ်လုပ်ခွင့်မရှိစေရဆိုတဲ့အမိန့်ကိုတာလီဘန်တို့ကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းထုတ်ပြန်ခဲ့တာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့အာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်မာကော့စ်ပေါ်ဇာကတာလီဘန်အစိုးရအဖွဲ့အစိမ့်ပညာရေးဝန်ကြီးနီရာမိုဟာမက်နာဒင်ကိုလာရောက်တွေ့ဆုံတိုက်တွန်းတာဖြစ်ပါတယ်တာလီဘန်တို့ရဲ့တာမစ်ချက်ကိုနိုင်ငံတကာကတုံ့ပြန်ဝေဖန်ကြတာဖြစ်ပြီးအဲ့ဒီတည်းမှာမွတ်စလင်နိုင်ငံတွေဖြစ်တဲ့ဆော်ဒီအာရေဗျာကာတာနဲ့ဒူတကီနိုင်ငံတွေတောင်ပါဝင်ခဲ့ပါတယ်တက္ကသိုလ်တွေမှာကြားမရုံတော့ပြီးပညာသင်ကြားတာဟာအစ္စလမ်ရဲ့စီမင်းတွေကိုချိုးဖောက်ရရောက်တယ်လို့သူယုံကြည်တဲ့အတွက်ဒါကိုကာကွယ်ဖို့သူ့အနေနဲ့တားမြစ်ချက်ထုတ်ပြန်တာဖြစ်တယ်လို့ပညာရေးဝန်ကြီးနာဒင်ကကာကွယ်ပြောဆိုပါတယ်ဒီတားမြစ်ချက်ထုတ်ပြန်ပြီးရပိုင်းကြမှာပဲအာဖဂန်မျိုးသမီးတွေပြည်တွင်းပြည်ပ NGO အဖွဲ့တွေမှာအလုပ်လုပ်ခွင့်မရှိစေရဆိုတဲ့တားမြစ်မိတ်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာဆန္ဒပြမှုနဲ့ပတ်သက်ပြီးတေရန်ပေးခံရသူတွေကနှစ်ဦးကိုစနေနေ့တုန်းကထပ်မံကွဲမြဲလိုက်တဲ့အတွက်ဥရောပသမ္မတအနေနဲ့စိုးရိမ်ထိတ်လန့်မိကြောင်းနဲ့အီရန်အစိုးရအနေနဲ့တည်တံပေးကွဲမြဲတာတွေကိုချက်ချင်းရပ်ဆိုင်ဖို့တောင်းဆိုလိုက်ပါတယ်။စနေနေ့တုန်းကမိုဟာမက်ဟမစ်ဂရာမီ၊ဆာယိတ်မိုဟာမက်ဟော့စနီတို့ကိုကွဲမြဲလိုက်တဲ့အတွက်လွန်စွာမှတုံ့လုံးမိတယ်လို့ဥရောပသမ္မတနိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူဂျိုးဆက်ဘိုရက်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါဟာအရက်သားတွေရဲ့ဆန္ဒပြမှုပေါ်အီရန်အာဏာပိုင်တွေရဲ့အကြမ်းဖက်ဖိနှိပ်မှုကိုနောက်ထပ်သက်သေပြလိုက်တာပဲဖြစ်တယ်လို့ဂျိုးဆက်ဘိုရက်ကပြောဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတည်းတုန်းကဆန္ဒပြမှုနဲ့ပတ်သက်ပြီးနှစ်ဦးကိုကြိုးပမ်းတက်ခဲ့တဲ့အတွက်ဒီကမ္ဘာလုံးကစိတ်ဆိုးဒေါသထွက်ခဲ့ကြကြပါတယ်။အီရန်နိုင်ငံမှာစက်တင်ဘာလအတွင်းအသက်22နှစ်အရွယ်ခတ်လူမျိုးစုဝင်အမျိုးသမီးမာရှာအာမနီကိုဘာသာရေးတွေကဖမ်းတီးဆားခြင်းတိုက်ဆုံးခဲ့တာကိုမချေနပ်ခဲ့ရကစတင်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြဝဲတွေဆက်လက်ဖြစ်ပေါ်နေပြီးအီရန်အာဏာပိုင်တွေကလူတွေကိုထောင်နဲ့တောင်းနဲ့ချီဖမ်းဆီးခဲ့ပြီးဒါဇင်နဲ့ချီတဲ့သူတွေကိုတည်တံအပြစ်ချမှတ်ထားပါတယ်။ဒီပအခြေဆိုင်အီရန်လူ့အခွင့်အရေးအဖွဲ့တွေကတော့နောက်ထပ်တည်တံပေးကွပ်မျက်မှုတွေပိုများလာနိုင်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကလေးကသတိပေးထားခဲ့ပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တင်းငွေတွေနေမနေ့ခင် VOA ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးကြီးညာနေတာဖြစ်ပါတယ်ခင်ဗျာဧရာဝတီတိုင်းပသိမ်အကျဉ်းထောင်တွင်ဖြစ်ပွားတဲ့အဓိကရုံးအတွင်းအကျဉ်းသားတို့ဦးတည်ဆုံပြီးနောက်ထပ်လူ60ကျော်ဒဏ်ရာရရှိသွားတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ပသိမ်အကျဉ်းထောင်ဖြစ်ရမှာအကျဉ်းသားတို့ဦးစီကမိုဘိုင်းဖုန်းတစ်လုံးသိမ်းဆည်းရခဲ့မိတဲ့အတွက်ထောင်တွင်းစစ်ဆေးမှုတွေလုပ်ခဲ့ပြီးနောက်တရက်ဖြစ်တဲ့တောက်ကြနေမနေ့မှာအကျဉ်းသား80လောက်ကထောင်တကားတွေကိုချိုးဖျက်ပြီးထွက်ပြေးဖို့ကြိုးစားခဲ့တယ်လို့လုံခြုံရေးတွေကလည်းတုတ်တွေခဲတွေနဲ့ပစ်ပေါက်တိုက်ခိုက်ခဲ့တဲ့အတွက်တနက်ဖြစ်ပေါက်ပြီးတော့အင်အားသုံးဖြိုခွင်းခဲ့ရတဲ့အကြောင်းဒီအဓိကယုံဖြစ်စဉ်မှာအကျဉ်းသားတူဦးတည်ဆုံပြီး63ဦးဒဏ်ရာရရှိခဲ့တယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရတယ်။အဲ့ဒီထဲမှာလုံခြုံရေး2ဦးနဲ့ထောင်ဝန်တန်း9ဦးတို့ဒဏ်ရာရရှိခဲ့ကြောင်းနဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပြီလို့ပြောပါရတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကတော့ဇန်နဝါရီ5ရက်ကြာသပတေးနေ့ညပသိမ်အကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသားတွေပြင်းထန်စွာနှင်းပန်းနှိပ်စက်ခံရပြီးနိုင်ငံရေးအကျဉ်းသားဝင်းမင်းထက်ခေါ်မဲကြီးတေဆုံးခဲ့ရသလိုဒဏ်ရာပြင်းထန်တဲ့အကျဉ်းသား10ဦးကတော့ပသိမ်ဆေးရုံတက်မှကုသမှုခံနေရကြောင်းဒီလိုထောင်တွင်နှင်းပန်းနှိပ်စက်မှုဟာအလွန်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့ AAPP ကပြစ်တင်ရှုတ်ချလိုက်ပါတယ
်ပါကစ္စတန်တောင်ပိုင်းကရာချီမြို့မှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ဖမ်းဆီးခံထားရတဲ့ယာနဲ့ချီတဲ့အာဖဂန်တရားမဝင်ဝင်ရောက်လာသူတွေကိုပြန်လွတ်ပေးခဲ့တဲ့အကြောင်းတာလီဘန်တာဝန်ရှိသူတွေကစနေနေ့မှာပြောဆိုပါတယ်။ပြီးခဲ့တဲ့လပိုင်းကကရာချီမြို့မှာအထောက်အထားမဲ့ဝင်ရောက်လာတဲ့အာဖဂန်နိုင်ငံသားတွေကိုပါကစ္စတန်ရဲတွေကလိုက်လံဖမ်းဆီးရမှာအာဖဂန်ထောင်နေရာလောက်ဖမ်းခံခဲ့ရပါတယ်။ကလေးငယ်တွေပါဝင်တဲ့ ဓာတ်ပုံတွေလူမှုကွန်ရက်မှာဖမ်းဆီးခံရတဲ့ဓာတ်ပုံတွေလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးအာဖဂန်တနိုင်ငံလုံးကဝေဖန်ခဲ့ကြပါတယ်။အခုပြန်လုပေးခဲ့သူစုစုပေါင်း924ယောက်ရှိပြီးအမျိုးသမီး54ဦးနဲ့ကလေးငယ်68ဦးပါဝင်တယ်လို့ပါကစ္စတန်မြို့တော်အစ္စလာမဘတ်မှာရှိတဲ့အာဖဂန်တန်ယုံကပြောဆိုထားပါတယ်။အာဖဂန်နစ္စတန်ကိုဆိုဗီယက်တပ်တွေဝင်ရောက်သိမ်းပိုက်ခဲ့တဲ့1989ခုနှစ်ကစပြီးအာဖဂန်ဒုက္ခသည်တွေပါကစ္စတန်ရဲ့ကိုဝင်ရောက်လာခဲ့တာအခုချိန်မှာဆိုလို့ရှိရင်တရားဝင်မှတ်ပုံတင်ထားတဲ့ဒုက္ခသည်ပေါင်း 1.3 သန်းလောက်ရှိတယ်လို့ကုလသမဂ္ဂပြောဆိုထားပါတယ်
။တရုတ်နိုင်ငံမှာတင်းကျပ်တဲ့ကိုဗစ်ကန့်သတ်မှုတွေဖြေလျှော့ပေးလိုက်ခြင်းမှာပဲတရုတ်အစိုးရရဲ့ကိုဗစ်အရေးကင်တွယ်မှုကိုဝေဖန်ရေးသားတဲ့လူမှုကွန်ရက်မီဒီယာအကောင့်1000ကျော်ကိုပိတ်ပစ်တာဒါမှမဟုတ်ယာယီရပ်ဆိုင်းတာတွေလုပ်လိုက်ပါတယ်။ဆေးပညာဆိုင်ရာကျွမ်းကျင်သူတွေပညာရှင်တွေနဲ့ကျန်းမာရေးလှုပ်သားတွေပေါ်တိုက်ခိုက်တဲ့ရေးသားမှုအပါအဝင်စီကံချိုးဖောက်တဲ့အကောင့်13,000နီးပါးကိုတရုတ်နိုင်ငံတွင်လူသုံးများတဲ့ဝေဘိုကွန်ရက်ကနေပြီးတော့အတတိပေးပြီးတဲ့နောက်မှာဝေဘိုအကောင့် 1,100 ကျော်ကိုယာယီဒါမှမဟုတ်အမြဲတမ်းသုံးဆွဲခွင့်မရှိအောင်ပိတ်ပစ်လိုက်ကြောင်းဝေဘိုကပြောပါရယ်တရုတ်အစိုးရကတော့ဆေးပညာရှင်အတန်းဝိုင်းရဲ့အကြံပေးချက်တွေပေါ်မူတည်ပြီးသူတို့ရဲ့တင်းကျပ်တဲ့ကိုဗစ်ထိန်းချုပ်ရေးအပြင်းမထွက်ရအမိန့်ထုတ်ပြန်တာအပါအဝင်တရားခွဲပြီးတော့နေထိုင်ခိုင်းတာကိုဗစ်ရှိမရှိလူအစုလိုက်အပြုံလိုက်စမ်းသပ်ဆွေးဆွေးခိုင်းတာကဒီကိုပြီးခဲ့တဲ့လတုန်းကအဲ့ဒီထိန်းချုပ်မှုအားလုံးနှီးပါးကိုဖြေလျှော့ပေးပြီးတဲ့နောက်နိုင်ငံတွင်းကိုဗစ်ကူးစက်မှုတဟုန်လုံးတိုးလာတာပါဒီလိုအစိုးရကတော့ဒါဟာသူ့အပေါ်တိုက်ရိုက်ဝေဖန်မှုတွေလွတ်လပ်စွာရေးသားခွင့်တွေကိုခွင့်ပြုလိမ့်မရှိဘူးလို့ပြောပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာဆိုက်ကလုန်းမုန်တန်းတံကြောင့်စံချိန်တင်လောက်အောင်ဆိုးရတဲ့ရေကြီးရေလျံမှုတွေဖြစ်နေပြီးလမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေတဲ့ဩစတြေးလျနိုင်ငံအနောက်ပိုင်းဒေသအတွက်လိုအပ်တဲ့ဘလို့အကူအညီမျိုးကိုမဆိုလှုပ်ဆောင်ပေးသွားမယ်လို့လှုပ်ဆောင်ပေးသွားဖို့အစဉ်သင့်ရှိတယ်လို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအဘလင်းစ်ကစနေနေ့မှာပြောဆိုခဲ့ပါတယ်ဗြိတိန်နိုင်ငံအရွယ်အစား3ဆလောက်ကျယ်ဝန်းတဲ့ကင်ဘာလီဒေသမှာအီလိုက်မုန်ဆိုက်ကလုန်းမုန်တန်းအမျိုးအစားပြီးခဲ့တဲ့ရက်ပိုင်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒီမုန်တိုင်းတံကြောင့်ဆိုးအားဆုံးခံရတဲ့ဒေသတွေမှာရေလွှမ်းမှုပြီးလမ်းဘတ်ဆက်သွယ်ရေးတွေပြတ်တောက်နေတဲ့အတွက်ဖီရိုက်ဒေသမှာလူပေါင်း1,300လောက်အတွက်လေကြောင်းကနေစားနပ်ရိုက်ခါတွေပေးပို့ပေးနေရပါတယ်။ခီးသွာအပန်းဖြစ်လုပ်ငန်းတွေရှိတဲ့ဘရွန်မြို့အပါအဝင်လူနေချက်ပြန့်ကျဲတဲ့အနောက်ဘက်ဒေသဆိုင်ရာအစိုးရတာဝန်နဲ့ရှိသူတွေနဲ့ပူးပေါင်းပြီးရာသီဥတုဘေးကိုတုံ့ပြန်ဆောင်ရွက်နေတယ်လို့လည်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။သတင်းတွေကိုကိုညာဝင်းအောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်။ပထမအဦးဆုံးအနေနဲ့ကတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတူရဲ့အကြောင်းကိုပြောပြလိုပါတယ်။ထိုင်းနိုင်ငံရတ်ချပူရီဆေးုံမှာယင်မတော်တဆမှုနဲ့ရောက်ရှိလာပြီးသေဆုံးသွားခဲ့တဲ့မြန်မာအလုသမားတူကလူ73ယောက်အတွက်ခန္ဓာကိုယ်အစိတ်အပိုင်းတွေလှူဒါန်းမှုလုပ်ခဲ့တဲ့အကြောင်းရတ်ချပူရီဆေးုံကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မတ်အေးအေးမှာကဆက်ပြောပြမှာပါ
။ထိုင်းနိုင်ငံရတ်ဖူရီမြို့နယ်အတွင်းကကြက်ချံလုပ်ငန်းမှာအလုပ်လုပ်ကင်နေတဲ့အသက်29နှစ်အရွယ်ကိုတန့်စင်တွန်းဟာရင်မတော်တဆတိုက်မှုဖြစ်ပွားပြီးသူ့ရဲ့ခန္ဓာအစိတ်ပိုင်းတွေကိုအသက်ရှင်နေသူတွေအတွက်အသုံးပြုနိုင်အောင်လှူဒန်းသွားခဲ့တယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။ရင်တိုက်မှုတစ်ခုကြောင့်အဲရတ်ဖူရီပြည်နယ်ဆေးရုံမှာအသက်ဆုံးရှုံးသွားတဲ့ကြက်ချံလုပ်သားသူဖြစ်တဲ့အသက်29နှစ်အရွယ်မောင်တန့်စင်တော့ဟာသူ့ရဲ့ကိုရင်ကအစိတ်ပိုင်းတွေကိုလူအသုံးအတွက်ရက်ဖူဒီတီနဲ့ဆေးုံကြီးမှာလူတန်းပေးခဲ့ပါတယ်ဗျာအဲ့လိုလူတန်းခဲ့တဲ့ဆိုရဲအကြောင်းကိုလည်းရက်ဖူဒီတီနဲ့ဆေးုံကြီးရဲ့လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်ဗျာဒီအခင်းဖြစ်စဉ်ကတော့ပြီးခဲ့တဲ့2023ခုဇန်နဝါရီလ3ရက်နေ့မှာတန့်စင်တော့မောင်းနေလာတဲ့စိုက်ကဲနဲ့အခြားဘက်ကလာတဲ့ပစ်ကပ်မော်တော်ကားတို့ယင်ဆိုင်တိုက်မိပြီးတော့တော်တဲ့တော့ rush to the ne ceo ကိုရောက်ရှိလာတဲ့အချိန်မှာအချိန်တိုအတွင်းမှာပဲသူဟာအသေးအတန်အချိန်လေးအဆင့်ကိုရောက်ရှိသွားခဲ့တာပေါ့ဗျာ
ကာမတော်စားဖြစ်ပြီးရောက်ရှိလာတဲ့မြန်မာလူသမားကိုအုံနောက်ကိုဓာတ်မှန်ရိုက်တာလေဘင်းရိုးတွေကိုစစ်ဆေးတာတွေလုပ်ခဲ့ပြီးအချိန်နေစိုးနေတဲ့လူနာဖြစ်တာကြောင့်မိသားစုထံအကြောင်းကြားပြီးခန္ဓာအစိတ်ပိုင်းတွေကိုလှူဒန်းပေးဖို့ဆေးုံကမေတ္တာရက်ခံခဲ့တယ်လို့လည်းဆိုပါတယ်မြန်မာလူသမားမိသားစုကလည်းသေးဆုံးသူရဲ့ဆန္ဒအတိုင်းလှူဒန်းပေးခဲ့ရမှာလူ73ဦးအတွက်မျက်လုံးအရိုးနဲ့တ िश ူးတွေကိုလှူဒန်းခဲ့တယ်လို့လည်းဆိုပါရယ်
အဲ့လိုနဲ့လူနာအသက်ရှင်နေတော့မှာ အခါခွင့်ကြုံမယ်ဆိုရင်သူ့ရဲ့ကိုရင်ကစိတ်တိုင်းတွေကိုလူတန်းသွားခဲ့ဖို့သူ့မိသားစုကိုမှားကြားခါခဲ့တဲ့အတိုင်းလဲဆရာတော်ဒီဘရာဇူရီပြည်နယ်ဆေးရုံဆရာဝန်ဖက်ကိုလူတန်းနိုင်ခဲ့တဲ့အစိတ်တိုင်းတွေကိုလဲခွဲစိတ်ရယူကြပါဗျာအဲ့တော့ဆရာဝန်တွေကဘယ်ဟာတွေယူလဲဆိုတော့မျက်လုံးတစ်စုံယူတယ်ဗျာအယူနဲ့တ िश ူးစစ်တခုယူတယ်ပေါ့ဗျာအဲ့တော့
ရာဇူရီဆေးရုံကြီးကနေတစ်စင်းမျက်လုံးတစ်စုံကိုတော့ထိုင်းကြက်ချင်ဒီအဖွဲ့ချုပ်တန်းဆက်လက်လူတန်းခဲ့ပြီးအယိုးနဲ့တီရှူးကိုတော့ဘန်ကောက်ကတော်ဝင်ဇီဝတီရှူးဌာနကိုပေးပို့ခဲ့ပါတယ်။အလားတူဖြစ်ရမျိုးတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့တုန်းကလည်းချင်းမိုင်မြို့မှာအသက်43နှစ်အရွယ်မြန်မာလူသမားအမျိုးသားတဦးဟာမတော်တဆဖြစ်ရကြောင်းအုံနောက်တည်ဆုံးသွားခဲ့ပြီးသူတည်ဆုံးသွားတဲ့အချိန်မှာသူ့ရဲ့ခန္ဓာအစိတ်ပိုင်းတွေဖြစ်တဲ့မျက်လုံးနဲ့ကြောက်ကတ်တို့ကိုတခြားလူတွေအတွက်အသုံးပြုနိုင်ဖို့အတွက်သူ့ရဲ့မိသားစုကလှူဒန်းပေးခဲ့ပါတယ်ရှင်။
ဒါကတော့မအေးအေးမှာသတင်းပေးပို့သွားတာဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနက်ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့မြန်မာပြည်ကလူခွင့်ရေးအခြေအနေတွေကိုဖော်ပြတင်ဆက်တဲ့ဒုအတန်အစီအစဉ်ကိုတင်ဆက်ပါရမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်နီးပါးရှိလာတဲ့နဲ့အမျှနိုင်ငံတော်ဝန်လက်နက်ကိုင်ပဋိပက္ခတွေလူမှုစည်းဝါးအကြက်အတဲတွေပုံမှုဆိုးဝါးလာနေပါတယ်စာဝင်နေရေးနဲ့ဘဝလုံခြုံရေးစိုးရိမ်ကြောင်းကြမှုတွေကြားမှာစိတ်ချမ်းသာရေးဆန်ရပြဿနာတွေလည်းပိုပြီးကြုံလာနေရတဲ့အကြောင်းဒီတစ်ပတ် Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
အေးတော်ရတဲ့ခါခ
ါဘယ်စမစီတာနဲ့အေးတော်ရပြေးနေလို့စစ်စေးရတော့အဲ့တော်တွေမခံနိုင်တော့ဘူ
းဖောက်ပေါက်တွေမရှိရင်ပောက်ထက်ပါတတ်တယ်ဟောပောက်ရတဲ့ဆိုတာကပုံမှန်လည်းလည်းပြောရရင်တော့ပုံမှန်နေတာမဟုတ်တော့ဘူးအာနော်မယ်လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာယောဂါတွေခံစားရနိုင်တယ်
ဆီယနာတိမ့်ပြီးတဲ့နောက်ပိုင်းတနိုင်ငံလုံးမှာပြည်ပခါတွေဖြစ်ပွားနေပြီးတော့စီးပွားရေးကျဆင်းလာတာကနှစ်နှစ်နီးပါးကိုရောက်ရှိလာနေပါပြီ။ဒါတွေကလူတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးတွေကိုထိခိုက်စေပါတယ်။တချို့ကတော့ညစ်နေတဲ့အထီးအပြင်ကိုလွတ်လွတ်လပ်လပ်သွားလာခဲ့ရတာတွေနဲ့ညဘက်ခရီးသွားလာလို့ရတဲ့နေရက်တွေကိုပြန်လည်တန်းတားနေပါတယ်။တချို့ကတော့ဆိုးဝါးတဲ့လောရက်တွေစီကိုတွန်းပို့ခံရသလိုဖြစ်စေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကိုဒုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Wellwatch ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲထားသလိုအတန်အစားထိုးအသုံးပြုထားပါတယ်။
ဒီရအော်ဂလာတကောင်ရန်ခြေကဒေါ်နီအေးအတွက်ခက်ခဲဆုံးရဖြစ်ခဲ့ပါတယ်။ဘူပင်တော့ကအတွေ့မျိုးစုံနဲ့အဲ့လိုမရတဲ့အဆုံးမှာတော့အေးတဲ့ကနိုင်လွန်ဂျိုးကိုယူပြီးအရှိပိန်နေပင်ရှိရာကိုထွက်လာခဲ့ပါတယ်။တောင်ကတော့ပိန်နေပင်မှာဂျိုးဆွဲချတတ်သိဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီနေ့ကသူမအကြံစီမအောင်မြင်ခဲ့ပါဘူး
။ခဏခဏလေးကြည့်ပါလေလဲပါတယ်။ကိုဦးဆိုင်ရဲ့ကိစ္စလေးလည်းပါတယ်။
နိုင်ငံရေးကိစ္စတွေလည်းပါတယ်။ကိုယ့်ရည်ရည်ကိစ္စတွေလည်းပါတယ်။မက်ဆေ့မစီတာလည်းပါတယ်ပေါ့နော်။ကျွေးမြလာတာလည်းပါတယ်။အဲ့ဒီချိန်မှာ CDM တွေကိုလည်းဝေဖန်တယ်။အဲ့ဒီခါဆိုသမီးတွေကိုခေါ်ပြီးတောစားမှာတွားလျှောက်ရတယ်။သူတို့ဝေလာပြီဆိုတာနဲ့ကိုကတဆက်ဆက်ကိုတုံနေတယ်။သူတို့မမြင်သေးတာတော့ကို့ဘော်ကိုကြုံနေတယ်။မက်ဆေ့မစီတာနဲ့အေးတော်ရင်ပြည်လဲလို့စစ်စေးရတော့အဲ့တော်တွေမခံနိုင်တော့ဘူး။
လာနေငယ်ကြမှာရင်းရင်းထက်ကိုခုချဖို့နောက်တကြီးစူးစမ်းခဲ့ပါသေးတယ်။ဒါပေမဲ့လည်းအွေမရောက်သေးတဲ့သမီးနှစ်ယောက်ရဲ့နောင်ရည်အတွက်စိတ်မချနိုင်ဖြစ်ပြီးတတ်သိဖို့သူမလည်းရှော့ခဲ့ပါတယ်။ဒေါ်နီအေးဟာ2021 April လကတည်းက CDN လုတ်ထားတဲ့ဆရာမတယောက်ဖြစ်ပါတယ်။ခင်မော့တန်ကလည်းမလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားအဖြစ်သွားလုပ်နေပေမဲ့မိသားစုကိုလိုလိုလားလားမထောက်ပံ့နိုင်ခဲ့ပါဘူး။မြန်မာကတေချောင်းကြဆင်းမှုတွေနဲ့ပတ်သက်လို့ကေကနာတိကျထုတ်ပြန်နိုင်ခြင်းရှိပါဘူး။ကိုဗစ်ဆက်ကိုရောဂါဟူးဆက်ပြန့်ပွားခြေကနေစတင်လာတဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးပြည်ပခတွေဟာဆက်အနာသေးမှုကြောင့်ပိုဆိုးရပြင်းထန်လာတယ်လို့စိတ်ပညာရှင်တွေကဆိုကြပါတယ်။အခုဆိုရင်မြန်မာပြည်သူတွေဟာကြောက်တရားတွေစိုးရိမ်ပူပန်မှုတွေနဲ့ပြည်ပခတွေကြားမှာနေလာရတာနှစ်နှစ်နီးပါးရှိနေပါပြီ။လူသားကလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေယုံ UN OCHA ရဲ့အချက်လက်အရာဆက်အာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေကြောင့်စစ်ဆောင်ရှားသူ 1.3 ကျော်ရှိနေပါပြီ။အနည်းဆုံးလူ 2,500 လောက်အသေခံခဲ့ရပြီး 16,000 ကျော်လောက်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဆက်အာဏာရှင်ကိုစတင်သူမှန်သမျှအချိန်မရွေးဖမ်းဆီးခံရနိုင်တဲ့ဆိုတဲ့အကြောင်းတရားနဲ့နေထိုင်ကြရပါတယ်။ဒါပြင်ဆက်အနာသိလိုက်လို့ပြိုလဲသွားတဲ့စီးပွားရေးထဲမှာလူတိုင်းရုပ်ကံနေရပါတယ်လူဦးရေတန်50ကျော်ရှိတဲ့မြန်မာနိုင်ငံမှာအာနာသိပြီးနောက်ပိုင်းလူဦးရေတန်20နီးပါးဆင်းရဲသွားတယ်လို့ကမ္ဘာ့ဘဏ်ရဲ့အစည်းအဝေးခန်းစားအရသိရပါတယ်စက်ကောင်စီကိုတက်တက်ကြွကြွဆက်ကျင်ကန့်ကွက်နေတာမဟုတ်တဲ့သူတွေမှလည်းအကြောက်တရားနဲ့ပဲနေရတာပါနိုင်ငံရဲ့နေရာတော်တော်များများမှလည်းပဋိပက္ခတွေဖြစ်နေပါတယ်မျိုးတွေမှာညမထွက်ရအမိတ်ထုတ်ထားလို့ညပိုင်းခီးထွက်ဖို့ကအန္တရာယ်များပါတယ်။တပ်တရင်ပေးတလာလို့တတ်မှတ်ခံရရင်လဲ PDF တို့ရဲ့လုံကြံတပ်ဖြတ်တာခံရနိုင်ပါတယ်။ဆိုလိုချင်တာကတော့လူများစွာရဲ့ခီးသွာလာတာဒါမှမဟုတ်ညနေပိုင်းတွစ်ဆူသွာလာတာတွေတိတိတသာလျှော့အောင်လုံးဝမရှိတော့အောင်လှုပ်ခံလိုက်ရပါပြီ။ဒီလိုလှုပ်ခံရတာကလူတွေရဲ့စိတ်ကြမ်းမာရေးကိုတက်ရောက်မှုရှိနေပါတယ်။တဲ့50အရွယ်ဥပန်ဦးကတော့1988ခုနှစ်စစ်တပ်ရဲ့အကြမ်းဖက်မှုတွေကိုသိရှိဖြတ်တန်းခဲ့ပူပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာစသိတဲ့နေ့ကစပြီးသူ့အနေနဲ့ဆက်ဖြစ်လာတော့မဲ့ဆက်ဆုံးစရာဖိနှိပ်ချုပ်ချယ်မှုတွေကိုကြိုတွင်းမိပြီးမွန်ကြမ်းမှုတံကိုခံစားရတယ်လို့ဆိုပါတယ်။
ကျွန်တော်ခရီးသွားလို့ရှိရင်လမ်းပေးမတဲတဲ့နေရာထိုးအေးလို့ရတယ်ပေါ့အခုဘလုံးပွဲရပြီဆိုပါလို့ဟိုကကပပလာရစနေတယ်ကျွန်တော်ဆိုရင်လပေးစင်မှာဝိုင်းတယ်ပြီးကြည်တာလို့အာညာတောင်ပွဲတွေလိုက်ချလာလို့ရှိရင်မုံမလေးဆိုင်ထွက်သွားလို့ရတယ်အဲ့လိုမျိုးနေသားတွေကအခုကဘယ်သူမှမရနိုင်တော့ဘူးဟိုကည9နာရီထိုးတာနဲ့ဟိုအပြင်ဟိုကတကားတကားပြည်ပြီးတော့မီးမရမဲ့နေသားလိုမျိုးဖြစ်နေတယ်ဆိုတော့အဲ့အမလလမ်းဘူးမချမ်းဘူးရောကွာပေါ့ဒီကဲရင်ထဲမှာဖြစ်နေတာဆိုတော့
ခုလိုစိတ်ထွက်ပေါက်မရှိပဲကာလရှိကြနေရတဲ့သူတွေမှာသူတို့စိတ်ကြမ်းမာရေးအတွက်ဖြေလျှော့နိုင်မဲ့နီလန်းကိုရှာဖွေနိုင်ဖို့လိုတယ်လို့တို့အသားနဲ့စကားပြောဖြစ်ခဲ့တဲ့စိတ်ပညာရှင်တဦးကပြောပါတယ
်စိတ်ထွက်ပေါက်ဆိုတာကအောက်လက်လို့ခေါ်တာပေါ့ထွက်ပေါက်ပေးရတယ်ဟိုကာတွန်းလေးတစ်ခုရှိတယ်ခါရီတွေမြူချရင်းနဲ့ဘက်ထဲမှာရမ်းများသွားရင်ပူပေါင်းလို့ပဲဖုံးဆိုပေါက်ထွက်သွားတယ်ထွက်ပေါက်တွေမရှိရင်ပေါက်ထွက်သွားတယ်ဟိုပေါက်သွားတယ်ဆိုတာကပုပ်ပလဲလဲပြောရရင်တော့အမှန်နေတာမဟုတ်တော့ဘူးအနော်မယ်လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာယောဂတွေခံစားရနိုင်တာပေါ့
ရိုးရပွဲတော်တွေနဲ့ပျော်ဝဲရှင်ပွဲတွေဟာစိတ်ဖိစီးမှုတွေကိုလျော့ချနေပြီးအသည့်မိတ်ဆွေတွေနဲ့အတူပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်တာမို့စိတ်ကြည်နပ်မှုရနိုင်ပါတယ်ကိုဗစ်ကာသချက်တွေပဋိပက္ခနဲ့ညမထွက်ရအမိတ်တွေကြောင့်နှစ်နှစ်လောက်မကျင်းပခဲ့ရတဲ့ပွဲတော်တွေကိုဒီနှစ်မှာစစ်ကောင်စီရဲ့ဝန်ထမ်းတွေကဥဆောင်ပြီးပြန်လဲကျင်းပခဲ့ပါတယ်။ဒါပေမဲ့ပွဲလမ်းသဘင်လေးတွားရင်အန္တရာယ်တော့ကင်းမှာမဟုတ်ပါဘူး။ဥပမာပြရမယ်ဆိုရင်ဘယ်ပွဲလမ်းသဘင်မှကျင်းပတာဆင်နွှဲတာမလို့ဖို့စက်တင်ဘာလတုန်းကတဝဲမျိုးနယ်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်တစ်ခုမှာဆိုရင်မာဒီနေရာတိုင်းဟာစစ်မီးပြင်ဖြစ်နေတာကြောင့်ပွဲလမ်းသဘင်ပြုလုပ်မှုကိုတွားလာရင်ဘေးအန္တရာယ်များစွာကြုံတွေ့မှုများဖြစ်လာနိုင်တယ်လို့ဆိုထားပါတယ်။ဒီလိုကသနေတာဟာပြည်သူထိခိုက်မှုမရှိအောင်ထုတ်ပြန်ချက်သားဖြစ်တယ်လို့လောင်လုံးမြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တယောက်ဖြစ်တဲ့ဦးဟိန်းထက်ကဆိုပါတယ်
။ဒီလိုထုတ်ပြန်တယ်ဆိုတဲ့ဟာလည်းကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ဒီမတွားဖို့မလာဖို့ဒီလူမှုစီးပွားဒုက္ခတွေပို့ပြီးတော့ဖြစ်စေဖို့အတွက်ဆိုတဲ့ရည်ရွယ်ချက်တလုံးတပါးရမှာမရှိဘူးအထူးသဖြင့်ကျွန်တော်တို့ဒီပြည်သူတွေရဲ့လိုလားတောင်းတချက်ရဆိုရင်ဒီအာဏာရှင်ကိုအမြင့်ပြတ်ချိန်မုံးမယ်ဆိုရင်ကျွန်တော်တို့ရဲ့ပြည်သူတွေရဲ့အားလုံးဦးတည်သွားဦးတည်ပြီးတော့ရွေးချယ်ထားတဲ့လမ်းကြောင်းကဒီစစ်ရေးရကျွန်တော်တို့တုံ့ပြန်ပြီးတော့အမြင့်ပြတ်ချိန်မုံးနိုင်ဖို့အတွက်ကိုစူးစမ်းဆောင်ရွက်နေတာဖြစ်တဲ့အတွက်စီရေးရပဲကျွန်တော်တို့ကထုတ်ပြန်ခြင်းဖြစ်တယ်ပေါ့လေနော်
အဲ့ဒီချိန်မှာပဲစစ်ကောင်စီကပြည်သူတွေကိုနေစဉ်ဘဝပုံမှန်လက်ပတ်နေကြအတိုင်းလှုပ်ဆောင်ဖို့တိုက်တွန်းနေသလိုပွလန်းသမင်ဆင်နွဲသူများပြအောင်လှုပ်ဆောင်ခြင်းဖြင့်မြန်မာမှာအရာရာဆင်ပြေနေပါပြီဆိုတာကိုကဘာကိုပြသခြင်းနေပါတယ်။ ဒါကြောင့်ပဲစိတ်ထွက်ပေါက်အတွက်ပွဲတော်တွေတွားချင်တဲ့သူနဲ့မတွားချင်တဲ့သူကြားနှစ်ပိုင်းကွဲသွားပါတယ်တကယ်လို့ပွဲတော်တွေကိုတွားခဲ့ရင်လူမှုကွန်ရက်ပေါ်ကဲ့ရဲ့ဝေဖန်ကြတာဆက်ဆိုတာတွေကိုလူမှုပြည်တံအဖြစ်ပြုလုပ်ကြပါတယ်အခုနဲ့တဝဲသပင်းမျိုးပွဲတုံးကလည်းပွဲတော်စီစဉ်တဲ့ဒေသခံတွေကိုနာမည်နဲ့တကွဖော်ပြပြီးချစ်ချောက်အရှက်ခွဲလောင်ပြောင်တာတွေရှိခဲ့ပါတယ်လူတိုင်းကလောလတ်မှုနဲ့ပျော်ရွှင်မှုကိုလိုလားကြတာဟာတဘာဝပါကုလသမဂ္ဂလူခွင့်ကြီးညာစာတမ်းရဲ့အပိုက်သုံးမှာလူတိုင်းဟာအသက်ရှင်သာခွင့်လောလတ်ခွင့်နဲ့လှုပ်ချိုးစွာနေထိုင်ခွင့်ရှိပါတယ်မြန်မာနိုင်ငံမှာကြိုတွေ့နေရတဲ့အသွာလာကတ္တခံရတာနဲ့စိတ်ထွက်ပေါက်မရှိတာလိုမျိုးရုပ်ပိုင်းဆိုင်ရာမလှုပ်ချိုးမှုတွေဟာလူတိုင်းရဲ့စိတ်ပိုင်းဆိုင်ရာမလှုပ်ချိုးမှုကိုပါထိခိုက်စေတယ်လို့တို့အတန်နဲ့စကားပြောဖြစ်ခဲ့သူတွေကပြောပြကြပါတယ်ဥဒါအုံးလိုဒေါနီအေးလိုပဲတနိုင်ငံလုံးမှာရှိတဲ့လူများစွာဟာပဋိပက္ခနဲ့ဖန်ဆီးခံရခြင်းကနေကိုယ့်မိသားစုဝင်တွေကိုကာကွယ်နိုင်ဖို့တက်ရှင်ရတည်နိုင်ဖို့အတွက်နေတိုင်းရုပ်ကံနေရပါတယ်ဥဒါအုံးက
ဘူဘွားနာကြတဲ့ဘလူရှင်တန်ရမလဲဆိုတဲ့မှာပေါ့အဲဒီမီလန်နေလို့ကုဒီစင်ဆာလို့မရနိုင်တော့အောင်ပါပဲကုလိုလို့ဆိုရဲဟာတရမဥဇာပေကဟိုချမန်နေဘူးကျမနေပြီးတော့မိသားစုဟိုတမင်းနမ်နာအောင်စာမေးရဖို့ပြီးတော့မိသားစုဥမကွဲတမကျန်တဲ့လောလောဆယ်ဟိုဘောတနေတဲ့လောက်ကိုစီစီလုံးလုံးနေနိုင်ဖို့အဲ့လောက်ပဲတွေးနေတဲ့မိသားမျိုးရှိတယ်ဗ
ျအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ကျေးဇူးတင်ပါတယ်ရှင်
အပစင်တင်ဆက်နေကြတို့အတန်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့အပစင်ကဏ္ဍတွေထုံးလွှင့်ပေးအောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့တင်းငွေနေနေမနေ့ဖက်အတန်လဲအစီအစဉ်တွေကို line meter 25 kHz 12133 ည line meter 40 kHz 0433ည line meter 58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပစင်ကန္တာတွေဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပိုင်းကဘာတပတ်အတွင်းမြန်မာနိုင်ငံကဘာကသတင်းတွေကိုတင်ပြပေးအောင်မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာ85နှစ်ရှိခဲ့ပါပြီလွတ်လပ်ရေးလှုပ်ရှားမှုဟာတခင်လှုပ်ရှားမှုနဲ့အရှိန်အဟုန်ဆလာခဲ့တာပါတခင်ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာလူတိုင်းဤအခွင့်အရေးကိုရရှိပိုင်ဆိုင်ရန်အတွက်ဆောင်ရွက်လုပ်ကိုင်သူများနဲ့လူတိုင်းဤလူတိုင်းစေနေရေးထိုင်ရေးတို့ကိုကြံစီလောက်ကင်သူများလို့ဆိုလိုသည်တို့အတွက်လူတိုင်းအတွက်လူအလျောက်လူလိုနေခြင်းနဲ့လူလိုနေထိုင်ရန်ကြံစီအားထုတ်သူတိုင်းသခင်ဟုခေါ်သည်လူတိုင်းအခွင့်အရေးဒူညီသည်သခင်ဖြစ်ရန်လိုသည်လို့ဒုဗမာအစည်းအရုံးရဲ့ဒုဗမာဝါဒမှာဖွင့်ဆိုခဲ့ပါတယ်ဒုဗမာအစည်းအရုံးကပြောခဲ့သလိုမြန်မာပြည်ဒီကနေ့လူစားဝင်ပါပြီလားဒီတပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပိုင်ကဘာမှာဥတည်ပေါင်းတန်းကဒေါက်တာအောင်ခင်နဲ့ပြောဆိုဆွေးနွေးထားပါတယ်
ရင်းရဲ့ပြဿနာတွေကိုဆွေးနွေးပြောဆိုကြတဲ့အခါမှာပြည်ရင်းစစ်ပြဿနာကိုစောင့်ပေးပြောဆိုနေရှိတယ်ပါတယ်လူ့ရေးလှုပ်ရှားမှုကာလအတွင်းအခြေအနေနဲ့ဆုံးဖြတ်ချက်တွေကနောက်ပိုင်းကာလဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေတွေပေါ်သက်ရောက်မှုရှိသလားဆိုတဲ့တောင်းပန်နေစဉ်းစားကြတာကတော့နည်းတတ်ပါတယ်85နှစ်ပြည့်မြန်မာလူ့ရေးနဲ့ပြည်တွင်းစစ်စင်ရုပ်အချိန်အခါမှာအဒီတောင်းကနေပြီးကျွန်တော်ပြန်လည်သုံးသပ်ကြည့်ချင်ပါတယ်ဆွေးနွေးပေးဖို့ပြည်တွင်းကသမိုင်းဆရာတွေကိုကျွန်တော်ဆက်သွယ်ခဲ့ပြီးမဲ့အခြေအနေအကြောင်းမျိုးမျိုးကြောင့်ပြောဆိုခွင့်မတကြသေးတာကြုံရပါတယ်ဒီကနေ့ဆွေးနွေးပေးမယ့်သူကတော့ VOA ရဲ့ပြည်တိုင်းဆောင်ပါရှင်လည်းဖြစ် DPP သတင်းဌာနရဲ့ကဏ္ဍဦးကာလတွေမှာဦးဆောင်စတင်ခဲ့ကြသူတွေတက်ကတူးလည်းဖြစ်တဲ့ဆရာဒေါက်တာအောင်ခင်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့သမိုင်းကိုကျွန်တော်ကြည့်ကြည့်ချင်ပါတယ်ကာလတွေကိုဖွဲ့ပြီးကြည့်မယ်ဆိုရင်တော့အခုလိုဖွဲ့ကြည့်လို့ရမယ်ထင်ပါတယ်ဂျပန်မမွေမီအင်္ဂလိပ်အစိုးရလက်အောက်ဟ ိုလိုနီခေတ်ပြီးတော့ဂျပန်ခေတ်အင်္ဂလိပ်ပြန်ဝင်ကနေ1948ခုနှစ်လွတ်လပ်ရတဲ့အထိခေတ်လွတ်လပ်ရပြီးတဲ့နောက်1948 58ပြီးတော့58 62ပြီးတော့61 88နောက်89 2011 2011ကနေ2021 2021နောက်ပိုင်းစသဖြင့်အချိန်ကာလသဘောအရခွဲပြီးတော့အကြည့်ရှင်ပါလေဆိုတော့ဒီကာလတွေမှာစနစ်တွေကမတူတာတွေရှိပါလေဆရာဒါပေမဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးရွေးကောက်ပွဲဝေရောက်ရှင်ပြိုင်ခွင့်ရွေးကောက်ပွဲတရားမျှတမှုပြီးတော့ရွေးကောက်ပွဲမဟုတ်တဲ့ကာလတွေမှာလည်းလွတ်လပ်စွာဖော်ပြခွင့်စည်းရုံးလှုပ်ရှားခွင့်အနောက်ဖွဲ့စည်းရေးပါတီတွေဖွဲ့စည်းခွင့်ဦးကျင်းလွတ်လပ်ခွင့်ပြီးရင်အာဏာရအစိုးရကအတိုက်ခံတဲ့မိမိသဘောကွဲတူတွေပေါ်ဘယ်လိုဆက်ဆံတယ်လဲဆိုတဲ့ဆက်ဆံမှုပြီးရင်ကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့တရားရုံးတွေရဲ့တမကျမှုပေါ့နော်အဲ့ဒီလိုဒီမိုကရေစီနဲ့လူ့ခွင့်ရေးတောင်းပန်နေကြည့်မယ်ဆိုရင်ဘယ်ကာလကအကောင်းဆုံးဖြစ်မယ်လို့ဆရာထင်ပါတယ
်အခြေခံဥပဒေတမိုင်းကိုပြန်ကြည့်မယ်ဆိုရင်အဲ့ဒီရွေးကောက်တင်မြောက်တဲ့ပါလီမန်ပေါ့ဗျဒိုင်ယာဂီခေတ်မှာစတာ1923ခုနှစ်ဆိုတော့အခြေခံဥပဒေနဲ့ကျွန်တော်တို့နဲ့ထိတွေ့လာတာနှစ်ပေါင်း100ရှိပြီ
ဟုတ်ကဲ့
နှစ်ပေါင်း100မှာတကယ်တကယ်ဟိုထိတွေ့တာ10နှစ်ကျော်လောက်ပဲရှိတယ်ပေါ့ဗျာ။ဂျန်တဲ့ဟာတွေကစစ်အာဏာရှင်စနစ်တွေပါပြည်နေတော့ဆိုတော့ဗမာပြည်ကကျွန်တော်ထင်တော့ဗျာဒီဒီမိုကရေစီတဲ့ကိုဝင်လာတာသူကတိတ်မြန်နေဘာလို့လဲဆိုတော့ခင်ဗျာစဉ်းစားကြည့်လေဟိုအဲ့ဗမာပြည်ကိုသိမ်းလိုက်တာ1885ခုနှစ်မှာသိမ်းနေသိမ်းပြီးတော့ဟိုဒါခီလောက်တဲ့အချိန်မှာရွေးကောက်တင်မြောက်တဲ့အစိုးရလုပ်တဲ့အချိန်မှာဘယ်လောက်လဲ38နှစ်ပဲ
ဟုတ်တယ်ဟုတ်တယ
်38နှစ်ဆိုတာတိတ်နေတယ်ဗျာတမ်းပီတီပီရဲ့အတွေ့အကြုံမှာ
ဟုတ်တယ်အဲ့
တော့အထက်ဗမာပြည်နဲ့အောက်ဗမာပြည်နဲ့ကဗမာရေးကတိပါတယ်အထက်ဗမာပြည်မှာဗမာမင်းအုပ်ချုပ်နေတဲ့အချိန်မှာအောက်ဗမာပြည်မှာအင်္ဂလိပ်ကအုပ်ချုပ်နေတာဆိုတော့အင်္ဂလိပ်ကသူဥပဒေအတိုင်းလုပ်လို့ရှိရင်အင်္ဂလိပ်ကဘာမှမဖြစ်ဘူးသူ့ကိုမတော်လန့်နဲ့သူစီကံအတိုင်းလုပ်ဆိုတော့အတက်ဗမာပြည်မှာဘရင်ကဗမာဘရင်ကဗမာမင်းကအာဏာယူပြဗမာမင်းတိုင်းကအာဏာယူတွေပြင်နေတာဆိုတော့ဒီအာဏာယူတောင်မခံနိုင်လို့ဗမာပြည်ကခင်ဗျားတို့သိပါတယ်အထက်ကလူတွေငှက်တွင်းခိုင်းဆိုတာရှိတယ်တန်ခါတဲမှာငှက်တွင်းခိုင်းဆိုတာဒီတရားထိုင်တဲ့နေရာမှာဗုဒ္ဓတရားတော်နဲ့အနိကဆုံးကြင့်ကြံနိုင်တဲ့ဂိုင်းရငှက်တွင်းဂိုင်းပဲ
ဟ
ုတ်အငှက်တွင်းဂိုင်းရအထက်ပပပြီမှာမနေနိုင်ဘူ
းဟုတ်
ဘုရင်ကနှောက်ရှင်လောကကြီးလို့အောက်ပပပြီမှာသွားနေရတယ
်ဆိုတော့ဆရာရဲ့သဘောကွဲတဲ့လူတွေအနေနဲ့ကကိုလိုနီလက်အောက်မှာပို့ပြီးတော့ကောင်းတဲ့သဘောလားဆရာ
ပို့ပြီးတော့ဟိုသဘောထားကွဲလွဲမှုရှိတယ်ဘာလို့လဲဆိုတော့ဒီဒိုင်ကီခက်မှာပဲဒါကီနဲ့ခွဲရတွဲရလောက်တဲ့1935 constitution ပေါ်လာတဲ့အချိန်နဲ့12နှစ်ပဲကြာတယ်ဆိုတော့ဒါကီခေတ်12နှစ်မှာနိုင်ငံရေးပါတီပေါ်ပေါက်လာတယ်ဗျာအဲ့ဒီမှာစပြစ်လာတော့သူတို့အဲ့ဒီခေတ်ကမင်းတိုင်မင်းအမတ်လို့ခေါ်တယ်ဘာမှအာဏာမရှိဘူးဘုရင်ကမှအာဏာရှိတယ်သူတို့ကအတိုင်းမင်းပေါ်အတိုင်းမင်းပဲဒါပေမဲ့ဒါလုံနည်းလုံထုံးညာရွေးကောက်ပွဲနဲ့လုံနည်းလုံထုံးအစိုးရကိုမေးခွန်းထုတ်နိုင်နေဆိုတာအင်္ဂလိပ်ခေတ်ကြမှာသိတာဗမာပြည်ခေတ်မှာမေးခွန်းသွားထုတ်ရင်ချက်ချင်းပြေသွားမှာပေါ့ဗျာ
ဟုတ်တယ်ဆရာဆိုတော့ဆရာဘီအခုဒီမိုကရေစီနဲ့လူ့ခွင့်ရတောင်းကနေနှိုင်းရှင်ကြည့်လိုက်လို့ရှိရင်လွတ်လပ်ရရပြီးခေတ်နဲ့လွတ်လပ်ရမရခင်ခေတ်ဆိုရင်ဘယ်ဟာကပို့ပြီးတော့ကောင်းမယ်လို့ဆရာထင်တယ
်အဲလွတ်လပ်ရမရခင်ခေတ်ကတော့ဟိုနိုင်ငံရေးလှုပ်ရှားမှုကလည်းနည်းတယ်ပေါ့ဗျာနည်းတယ်ဆိုရှင်ကြည့်မယ်ဆိုလို့ရှိရင်အဲကိုလိုနီခေတ်ကပို့ပြီးလွတ်လပ်တယ်လို့ဖြစ်နေတယ်ဘာလို့လဲဆိုတော့ဥပမာတစ်ခုထောက်ပြမယ်ဗျာနိုင်ငံရေးအကျဉ်းသားတွေက B class ရတယ
်ဟုတ်တယ်
တခင်ဆိုကြီးတောင်းကြတော့ B class မှာနေတယ
်
တခင်ဆိုတပည့်တွေကပြောဦးတယ် B class မှာနေတဲ့လူကတိုက်ပြီးတော့အခွင့်အရေးရတယ်တခင်ဆိုကတည်စားတွေအားလုံးမှာ
ဟုတ်ကဲ့
အဲ့လိုမျိုးပေါ့လားသူ့မှာမပိုင်ဝင်ရှိတယ် B class မှာ
ဟုတ်ကဲ့ So any low kickani, do the aguasi jip de do the aguasi pida, not on the set those in connection at a yawn maybe bono. So Asha Nangani ma polo ni nanga sura le kuche mam she the love shit. So another thing that I be Lula Chupan get a nangani she de a two different man bono, Daga Jonaro, Yebo don't be being Lena Kai Taike de no Jono Lula Yao Juza get. Hello, any low Lena Kai Tola ye ni lane Lula is you get a nangane. Colony Sade Alma, yet democracy, to pay that democracy bound ega. You got an angani who she like tea like she. A hoochie massa, barricade, a little Germany.
Don't alarm you know, little as I saw out of Oshia.
Okay,
Asiano Shetan Asha, see why you do Lila.
Okay,
Lila. To go Baba to a letter. Colony CYU, don't be an enyama. Pintan, Pintan Lily, CY Tabua, now Nelly Libe. You know, a pint, Pintan Elri Bobia, well, Muches a Pintan Elri, Wara, Wara's web Pintan Elri. So, Mabine, Indonesia Shia, bo. So, Rodia, the colony is wow. Don't be a Pimentan, don't be a Lily, Troma. See why you told them who are negwili lipid, eh? They had a chow machine. Colony is so out, me like what a Malaysia Oji.
Okay.
Malaysia, but my people are be shitting in my yara.
Okay.
Then I get to a me like what I do, do a myai candare. Do what we do or a myai shide.
Okay. Oh, Siakuna le Piotra, generally a democracy at Le Chepo, no? The Dominion status or in Jupiro ma, Lula is you both so there. But you papa, say Google, no? General democracy, a lady yaw, yen tolajaya, oh. You don't want long what, Lola, you, coop your mouth. Malaysia, the Balua, who's your daughter, any look, assistant, Chadan Gojan. So, dear me, not but the bido, a coop ya gee, and see a balumia, Georgian money.
I don't ale, oh, Luriao. Nanga, Pieta Galate, Mayinja Vuvia, agitation, agipropo, agitation and propaganda, take Miara Uya. Communist social legale. And all General Town, Chonabuama, Communist Loma County, Lutino. General Chonabua, General Communist sympathizer, you were. And all Communist Marichika, Kisares, or Bojan Sanua, Tenet Win Lula Yame. Tenet Win Lula Yara Badua Lomale. A good kid and regiment. Tenet Winma Lula Yadore Kama. ကိုတက်ပြီးထူထောင်နိုင်တဲ့အားတွေလည်းမရှိဘူးအကုန်ပျက်စီးနေတာတပီလုံးပျက်စီးပြီးတော့အကုန်ဖြစ်ကျင်နိုင်ဖြစ်နေတာကိုဒီတနေ့အတွင်းမှာလွတ်လာရရပြီးတော့တနေ့အတွင်းဘယ်လိုကိုတူကိုတာလုံနိုင်မှာလဲမလုံနိုင်ဘူးအဲ့တော့လက်တွေအားဖြင့်မဖြစ်နိုင်ဘူးပေါ့ဗျာဒါပေမဲ့ဘုเจ้าဆန်းတို့ကတနေ့အတွင်းဖြစ်အောင်လုပ်မယ်ဆိုပြီးလုပ်တဲ့အခါမှာအကုန်လုံးဟိုအချိန်ယူသင့်တာအချိန်မယူဘဲနဲ
ြောသလိုဒီမိုကရေစီအလေးချက်ပေါ့နော
်ဟုတ်တယ်
တို့ရဖို့နေခဲ့တယ်နော်အစောပိုင်းတော့လည်းကျွန်တော်တို့ဒီဒီမိုကရေစီအလေးချက်ရတဲ့ကာလကကိုလိုနီလက်အောက်မှာလည်းတူတောင်းခဲ့တယ်ပြီးတော့ကျွန်တော်တို့လုံးဝလွတ်လပ်ရေးဆိုပြီးကျွန်တော်တို့တောင်းဆိုခဲ့တယ်ပေါ့နော်ဒီကြားထဲမှာကျွန်တော်တို့ကလက်နဲ့ကင်ပြီးတော့လုပ်ချင်တယ်အဲ့တော့ဒေါက်တာပတ်မော်ကမြန်မာတွေကတင်တဲ့အရသာသိသွားပြီလို့ပြောတယ်ဒီပြိုင်ထဲမှာပဲချာချေကလည်းအဲ့ဒီအချိန်မှာလွတ်လပ်ရေးရရင်မြန်မာတွေဟာအချင်းချင်းခြားကြနိုင်မယ်လို့ပြောတယ်သူတို့ဘာကြောင့်ဒီစကားတွေကိုပြောခဲ့ကြတာလဲဆရာ
မမာသူတို့ဟိုအရင်တုန်းကဒီအိန္ဒိယဆက်ရဆောက်တုပ်ဖတ်ဘူးတယ်ဗမာလေးတွေကစစ်လက်နဲ့ပစ္စည်းကင်ကျွဲတဲ့နေရာမှာစိတ်ဝင်စားတယ်တဲ့ဒီကောင်တွေကစာမတက်ပေနဲ့စစ်လက်နဲ့ပစ္စည်းဖြုတ်ပြီးပြန်တက်ခိုင်းရင်ချက်ချင်းတက်တယ်ပေါ့လေဆိုတော့မမာစိတ်ဝင်စားတယ်ပေါ့ဗျာဒါဟိုအရင်တုန်းကတည်းကဗမာစစ်တိုက်တာလွဲလို့ဘာမှလုပ်တတ်တဲ့လူမျိုးမှမဟုတ်ပဲဗျာဆိုတော့အဲ့တော့အဲ့ဒီကိကနေကိုလိုနီကမှာဗမာကိုစစ်တပ်တဲ့ကိုမသွင်းဘူးညာမသွင်းတာဘာဖြစ်လို့လဲဆိုတော့ဗမာစစ်တပ်တဲ့ဝင်ဗမာပြန်ချမယ်ဆိုတော့အင်္ဂလိပ်ကဒါမှမဟုတ်တိုင်းရင်းသားတွေပဲသွင်းတယ်အချင်းချင်းခရင်ပေါ့သွင်းတော့ဗမာတိုင်းရင်းသားမရှိဘူးဗျာအဲ့တော့အဲ့ဒီမှာဟိုတပ်ဖူးများညို ညီလာခံလို့တော့ဗမာအရာရှိက၄ယောက်ပဲရှိရဆိုတော့အဲ့ဒီကိကဆိုတော့အဲ့လိုမျိုးပေါ့ဆိုတော့ဒီအမျိုးတွေကိုအင်္ဂလိပ်ကကြိုပြီးတော့မြင်လို့သူကဒီကောင်နေတော့အရင်တော့ကလည်းဗမာရာဇဝင်မှာအကုန်လုံးဗမာတပီလုံးကိုရှောက်တိုက်နေတာမလားဗျာဟိုအမြဲတမ်းစစ်တိုက်နေတာပဲစစ်တိုက်ပြီးတော့ရက်သွားလိုက်စစ်တိုက်လို့ရက်သွားလိုက်နေဆိုတော့စစ်တိုက်လို့ပေါ်တာဆွဲတာလဲရှေးတုန်းကလည်းအကုန်လုံးထွက်ပြေးအခုစစ်ပြေးဒုက္ခတယ်ဆိုတော့ရှေးတုန်းကတည်းကရှိတာပဲဆိုတော့အဲ့တော့ဗမာပြည်ခစ်တယ်ကဒီစစ်ဒုက္ခကိုခံစားနေရတာတိုင်းသူပြည်သားအခုတည်းကခံစားနေရတော့ပဲ
โอเคဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
โอเคโอเค thank you very much
โอเคအခုဆွေးနွေးတင်ပြသွားသူကတော့ရန်ကုန်တက္ကသိုလ်တပိုင်းဌာနမှာဆရာလုပ်ခဲ့ပြီးတပိုင်းဘာသာရပ်နဲ့ဂျပန်ကနေပါတဂူဘွဲ့ရရှိခဲ့တာဒီဗီဒီယိုကလည်းဦးစတင်ဦးဆောင်လုပ်ကင်ခဲ့သူတူလည်းဖြစ် VOA ရဲ့ပင်တိုင်းဆောင်ပါရှင်တူလည်းဖြစ်တဲ့ဆရာဒေါက်တာအောက်ခင်ဖြစ်ပါတယ်တပိုင်းပေါ်မောက်ခဆရာကြီးဒေါက်တာတန်ထွန်းကတော့တပိုင်းတင်တာမအောင်လို့ပြောပူပါတယ်ဒီစကားလေးအရဆိုရင်တော့ပြည်တွင်းစစ်နဲ့လွတ်လပ်ရေးအနှစ်85နှစ်ပြည့်ခဲ့တဲ့လွတ်လပ်ရေးစည်ရုပ်ဟာမအရွေရဲ့စည်ရုပ်ဖြစ်များနေပါသလားကျွန်တော်တမောင်တမ်းပ
ါဦးတမောင်တမ်းပါစင်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပိုင်းကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့တပတ်အတွင်းထူးခြားတဲ့မြန်မာသတင်းတွေကိုစူးစီးတင်ဆက်ပေးပါောင်းမယ်စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးဟာအယုတ်ယော့ဆုံးဖြစ်လာနေတယ်လို့ပြည်ထောင်စုရှင်းနေများအဖွဲ့ဥက္ကဋ္ဌကပြောဆိုပါတယ်မြန်မာတိုင်းနိုင်ငံလုံးကနိုင်ငံကူးလက်မှတ် passport စာအုပ်ထုတ်ပေးတာတွေကိုရဆိုင်ထားပါတယ်လွတ်လပ်ရေးနေ့မှာထောင်ထဲကပြန်လွတ်လာသူတွေထဲမှာသတင်းသမားကူးပါဝင်ခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကစူးစီးပြောပြမှာပါ
ဒီခေတ်ကဇန်နဝါရီလ၄ရက်စင်ရုလွတ်လပ်ရေးအချိန်မှအဖြစ်မြန်မာစစ်ကောင်စီကလူမှုရေးထောက်ထားချက်အရဆိုပြီးလွှတ်ပေးခဲ့တဲ့အကြံအစည်ခုနှစ်ထောင်ကျော်ထဲမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတို့အပြင်သတင်းထောက်အနည်းဆုံး၉ယောက်ပါဝင်တဲ့အကြောင်းသတင်းမီဒီယာအသိုက်အဝန်းက VOA ကိုအတည်ပြုပါတယ်။ဒီခေတ်နိုဝင်ဘာအမျိုးသားနေမှာသတင်းထောက်60ကျော်ပြန်လွှတ်လာပြီးအခုလွတ်လပ်ရေးနေ့မှာနောက်ထပ်အနည်းဆုံး၉ယောက်ပြန်လည်လွတ်မြောက်လာတာပါ။ဒါပေမဲ့လည်းအခုအချိန်ထိဆက်လက်ဖန်ဆီးမှုတွေရှိနေတဲ့အကြောင်းသတင်းတော်အခွင့်အရေးကကွယ်ဆောင်ရှောက်ရေးအဖွဲ့တွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့2002ခုနှစ်နှစ်ကုန်ပိုင်းဒီဇင်ဘာလနောက်ဆုံးသတင်းမှာမတင်သတင်းတော်လေးဦးဖန်ဆီးခံရပြီးတော့ထောင်ဒဏ်ချမှတ်တာတွေလည်းရှိခဲ့ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့သလိုတနင်္ဂနွေလုံးမှာအဖမ်းခံရတဲ့သတင်းသမား150လောက်ရှိခဲ့ပါတယ်အခုလက်ရှိအချိန်ထိတော့အချင်းတော်ထဲမှာဖန်ဆီးထားတဲ့သတင်းထောက်အယောက်90လောက်ရှိသေးတယ်လို့သတင်းမီဒီယာကာကွယ်ရေးအဖွဲ့တွေကအစည်းအဝေးပြုစုထားပါတယ်။သူတို့ထဲကအများစုဟာသတင်းလုပ်ငန်းလုပ်ကိုင်နေခြင်းဖန်ဆီးခံခဲ့ရတာဖြစ်ပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့ဖန်ဆီးထားတဲ့သတင်းထောက်တွေကိုသတင်းလုပ်ငန်းကြောင့်ဖန်ဆီးတာမျိုးမဟုတ်ပဲတီဆယ်ဥပဒေတရရက်ကိုဖောက်ဖျက်ကျူးလွန်လို့ဖန်ဆီးတာဖြစ်တယ်လို့ပြောပါတယ်။နေစီမချာသတင်းထောက်များအဖွဲ့ RSF ရဲ့2022ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အညွန့်ကိမ့်မှာတော့ကမ္ဘာပေါ်ကနိုင်ငံပေါင်း180အနည်းမြန်မာနိုင်ငံဟာအဆင့်186မှာရှိနေပြီးသတင်းလွတ်လပ်ခွင့်မရှိဆုံးတဲ့သတင်းထောက်အများဆုံးဖန်ခါရတဲ့နိုင်ငံစီးမားထည့်သွင်းထားပါတယ
်ဇန်နဝါရီလ၄ရက်နေ့မှာကြာုပ်တဲ့85နှစ်မြောက်မြန်မာလွတ်လပ်ရေးအခါတမရမှာမြန်မာပြည်သူတွေအတွက်အမေရိကန်ရဲ့အလေးနက်ထားပြီးဆက်လက်လှုပ်ဆောင်သွားဖို့ထပ်ပြီးကတိပြုပါတယ်လို့နိုင်ငံသားရေးဝန်ကြီးအဲန်တိုနီယိုဘလင်ကန်ကဇန်နဝါရီလ3ရက်နေ့ကြေညာချက်မှာပြောသွားပါတယ်မြန်မာပြည်သူတွေသူတို့ရဲ့ကံကြမ္မာသူတို့ဖန်တီးနိုင်စွမ်းရှိရေးအတွက်အမေရိကန်ပြောင်စုကကာလတာရှည်ပံ့ပိုးပေးနေကြတာဖြစ်ကြောင်းနဲ့မြန်မာစစ်ကောင်စီဟာမြန်မာနိုင်ငံဒီမိုကရေစီရေးတိုးတက်မှုနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအတွက်အတားအဆီးဖြစ်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့ရက်စက်မှုနဲ့ကြောက်မက်ဖွယ်အကြမ်းဖက်မှုတွေဟာမြန်မာပြည်သူတွေခိုင်ခိုင်မာမာတန်ဋိဌာန်ချရှောင်လန်းနေတဲ့အားလုံးပါဝင်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဆောင်ရွက်ချက်တွေကိုမတားဆီးနိုင်ဘူးလို့လည်းဝန်ကြီးပလင်ကန်ကပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီထူထောင်ရေးအတွက်တန်ဋိဌာန်ချဆောင်ရွက်နေကြတဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ဆိုးရွားကရပ်တည်နေကြောင်းလည်းပြောပါတယ်စစ်ကောင်စီအနေနဲ့သူ့ရဲ့အကြမ်းဖက်မှုတွေရပ်တန့်ရမှာဖြစ်ပြီးမတရားဖမ်းထားသူတွေကိုပြန်လွှတ်ပေးဖို့စာနာမှုကူညီတွေပေးခွင့်ပြုဖို့နဲ့မြန်မာနိုင်ငံမှာပြည်သူတွေလိုလားတဲ့စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ရရှိအောင်လုပ်ပေးဖို့နဲ့အမေရိကန်နိုင်ငံတိုင်းဝန်ကြီးပလင်ကန်ကအကြေညာချက်မှာတောင်းဆိုထားပါတယ်
။၂၀၁၉ 2023ခုနှစ်ဖေဖော်ဝါရီလတရက်နေ့ကစစ်တပ်ကအာဏာယူခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာကျေးလက်ဒေသတွေမှာသမကမြို့ပြအထိယူရင်းနေတယ်လို့လိလာသူတွေရောဒေသခံတွေကပြောကြပါတယ်။2022ခုနှစ်စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးဟာအယုတ်လျော့ဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြည်ထောင်စုရှေ့နယ်မြအဖွဲ့ဥက္ကဋ္ဌလွှတ်တော်ရှင်နေကြီးဦးချင်းမြင့်ကပြောပါတယ်။
တရားဥပဒေစိုးမိုးရေးဆိုတာအန္တရာယ်ရှိတော့တယ်ဒါကြတော့စစ်အာဏာရှင်စနစ်ပြည်ရေးနဲ့စစ်အာဏာရှင်စနစ်ခိုင်မာရေးအဲ့လိုပဲသူအာရုံစိုက်တော့တာကျွန်တော်ဟာလူကြောက်အောင်ပြောတာအခုကမှရှင်းရှင်းများတရားဥပဒေစိုးမိုးရေးလောက်ရမယ်ရဲတွေကိုအကုန်စစ်ထဲကော့စစ်တိုက်ခိုင်းနေ PDF ကိုဖမ်းတဲ့လုပ်ငန်းတွေလုပ်ခိုင်းနေ UG လုပ်ငန်းတွေမှာဝင်သုံးနေစစ်တပ်ကလည်းပဲတရားဥပဒေစိုးမိုးရေးပတ်သက်လို့လောကစိတ်ဝင်စားတော့စစ်အာဏာရှင်ပြည်ရေးတွေဆိုတော့လုပ်တော့တယ်ပေါ့အဲ့တော့မလို့ဒီတမရတိုက်တဲ့တခုခုနဲ့လူတွေရက်တဲ့သူတတ်တယ်။ဘာစကားတွေပေါ်မှာတက်လူတာဆိုအရင်ကြီးပဲ။အဲ့ဒါဘာလဲဆိုရင်တယောက်ပြစုမိုးရေးစာဘူး။သူပစ်ထားလိုက်။စစ်အာဏာရှင်ဒီငယ်ကြီးတွေစောင်းမေးလုပ်နေတယ်။တရားစီရင်ဖြစ်နေပြီ။အဲ့လူစနစ်ကိုရောက်နေတယ်ဆိုတာအကင်းရှားပြရတယ်။အစိုးရအခြေအနေအခုစဖြစ်နေပြီလေ။တိုင်းပြည်ကလုံးဝပြတ်သွားပြီ
။တရားစီရင်ရမှာဆိုရင်လည်းအထူးတရားရုံးနဲ့စစ်ခုံရုံးဆိုပြီးတော့တရားရုံးနှမျိုးနဲ့စစ်ဆေးပြီးအထူးတရားရုံးမှာစစ်ဆေးခံရသူတွေကကိုယ်တိုင်ထုတ်ချေပိုင်ခွင့်နဲ့ရှေ့နေ၅ရံခွင့်ရကြပေမဲ့ဒီအထူးတရားရုံးတွေမှာတရားစီရင်ကြတဲ့တရားသူကြီးတွေမှာလည်းကိုယ်ပိုင်ဆုံးဖြတ်ချက်ဆင်ခြင်တုံတရားနဲ့တရားစီရင်တာတက်တေခန့်ခန့်လုံလုံနဲ့စစ်စစ်တာမျိုးတွေမရှိတော့မနဲ့နိုင်ငံရေးဩဇာကိုမလွန်ဆန်နိုင်ပဲထောင်ဒဏ်တွေချမှတ်နေတယ်လို့ဥပဒေအတိုင်းဝန်ကပြောပါတယ
်တနိုင်ငံလုံးမှာရှိတဲ့နိုင်ငံကူးလက်မှတ်ရုံးတွေမှာ passport စာအုပ်ထုတ်ပေးတာကိုခဏရပ်ထားမယ်လို့ရုံးခွဲအသီးသီးမှကြေညာထားပါတယ်အစိုးရတာဝန်ရှိသူတွေဘက်ကတော့ဒါကိုအတိအကျသတင်းမထုတ်ပြန်ပါဘူး။နိုင်ငံကူးလက်မှတ်ထုတ်ပေးတာကိုယာယီပိတ်ထားမှဖြစ်တယ်လို့ပြည်ပအလုပ်ကိုင်ကြိုးဆောင်လိုင်စင်ရအေဂျင်စီများအသင်းကအတိပေးစာထုတ်ပြန်ထားပေမဲ့ပြည်ထရေးဘက်ကတော့ဘယ်နည်းပြန်ဖွင့်မယ်ဆိုတာအတိအကျမပြောဘဲယာယီပိတ်ထားတယ်လို့သာကြေညာထားပါတယ်။ပြည်ပအလုပ်ကိုင်ရှောက်ဝေးအေဂျင်စီတစ်ခုရဲ့တာဝန်ရှိသူကတော့သူတို့အနေနဲ့ဘယ်နည်းပြန်ဖွင့်မယ်ဆိုတာအတိအကျမခံမှန်းနိုင်ကြောင်း VOA ကိုပြောပါတယ်။
ဘာလို့ဆောင်ကိစ္စနဲ့ပတ်သက်ပြီးတော့အတင်းရမယ်ခိုးဘက်ကမေးတော့ပဲသူတို့ခိုးဘက်ကိုဒီတည်တဲ့လူမျိုးဒီတည်ရတဲ့အချိန်တိုင်းတော့ပဲအဲသူတို့ပြေးချေတာပေါ့နော်အဲဒါပေမဲ့တကယ်တမ်းဒီဘာလို့ဆောင်ကိုချက်ခွင့်ဤဆက်ခွင့်အပြုရင်ပြုရင်ဆိုတာကဒီတည်ရရဲ့ဆုံးချက်မှာအဲတော့ဒီတည်ရနေပြီးတော့မှအတင်းအတိအကျနဲ့မတွန့်လေနောက်တစ်ခုကြားတဲ့တကယ်ကတော့ဒီဘာလို့ဆောင်ဆာရွက်တွေကဒီကြည့်ရနိုင်ရမှာလားအတွက်အဲ့ပါလေတရားကုန်နေလို့ကြားရအခုတက်တော့အဖြစ်ရ
ရန်ကုန်တခုထဲမှာတရက်ကိုနိုင်ငံကူးလက်မှတ်လာရောက်ထုတ်ယူသူ3000ဝန်းကျင်လောက်ရှိပြီးပြည်내နဲ့တိုင်းအားလုံးကရုံးခွဲတွေပါထည့်တွက်မယ်ဆိုရင်ပမာဏအလွန်များတယ်လို့လည်းပြောပါရယ် passport စာအုပ်ကုန်ကျန်းပြက်လက်မှုဖြစ်ပေါ်တာမှန်ကန်တဲ့ဆိုရင်ဒီလိုဖြစ်ရတာကစာအုပ်သက်တမ်းကို5နှစ်ပဲပေးတာအပါအဝင်စာရွက်များစွာရိုက်နှိပ်ထားတာအလုတ်ကိုင် passport အလဲပတ် passport စတဲ့ဒီလိုအမျိုးအစားတွေခွဲပြီးလုပ်တာတွေကြောင်းလေလွင့်ဆုံးရှုံးမှုများနေကြောင်းအလုတ်ကိုင်ရှောက်ခွေးအေဂျင်စီတချို့ကထောက်ပြပါရယ်
မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်အတိဒုက္ခရောက်နေကြတဲ့ပြည်သူတွေနေစဉ်တိုလာပြီးတော့အရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းဘက်မှာလည်းထိုးစစ်ဆင်တိုက်ခိုက်နေတဲ့စစ်ကောင်စီတပ်တွေကအဲ့ဒီကျေးရွာတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့ဆွဆွဲပါတယ်။ကျေးရွာတွေမိရှို့ခံနေရတဲ့ကိစ္စမှာလည်း KIA နဲ့ PDF ရဲ့လက်ချက်ဆိုပြီးတော့မြန်မာစစ်ကောင်စီကတံပြန်ဆွဆွဲပါတယ်။စကိုင်းတိုင်းထဲမှာအာနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့ကျေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကျေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိနေပါတယ်။ကရင်ပြည်နယ်မှာတော့ကြာအင်းစိတ်ကြီးအခြေဆိုင်စစ်ကောင်စီတရင်၃ခုကို KNLA ဦးဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေလက်တလောစီနေဝရောက်တိုက်ခိုက်ပြီးတဲ့နောက်မှာတော့အဲ့ဒီအနေဝန်းကျင်မှာတိုက်ပွဲတွေရှိနေပြီးစစ်တပ်ဘက်ကလေကြောင်းနဲ့ပါဆက်ပြီးတော့တိုက်ခိုက်နေတဲ့အတွက်ထိခိုက်သေးဆုံးတဲ့သတင်းတွေလည်းမပြတ်ဆိုးသလိုကြားနေရတာပါ။တခါကြရပြည်နယ်လွိုက်ကောနဲ့ဒီမော့ဆိုဖက်မှာလဲဇန်နဝါရီ3ရက်နေ့မှာပဲလက်နက်ကြီးကြောက်ပောက်ကွဲလို့အရသာတူသေးဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရပါတယ်။နှစ်ဖက်တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီဘက်ကအရသာတွေရှိရာကိုလက်နက်ကြီးနဲ့ပစ်ခတ်နေတာလို့ KNDF ဒေသကာကွယ်ရေးအဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်ဖက်မှာဆိုရင်လဲစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်တဲ့ရခိုင်ပြည်လွှတ်မြောက်ရေးပါတီ ALP ကစစ်ဦးစီးချုပ်ခိုင်စောမြတ်နဲ့အရာရှိနှစ်ဦးဇန်နဝါရီလ၄ရက်နေ့ကစစ်တွေမြို့မှာလူတစုကဆိုင်ကယ်ရင်းနဲ့လာရောက်ပစ်ခတ်တပ်ဖြတ်သွားပြီးတဲ့နောက်မြို့ရင်းလုံခြုံရေးတွေတိုးမြင့်ထားတာပါရခိုင်ပြည်လွှတ်မြောက်ရေးပါတီ ALP ကတော့ဒါဟာ AA ရခိုင်တပ်ဖွဲ့လက်ချက်ဖြစ်တယ်လို့စွပ်စွဲပါတယ် အေအေဖက်ကတော့တဟာအခြေအမြစ်မရှိတဲ့ဆွဆွဲချက်လို့တုံ့ပြန်ညင်းဆိုထားပါတယ
်။ဒါကတော့ဒီပတ်အတွင်းမြန်မာသတင်းတွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ဒီပတ်အတွင်းနိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးပါအောင်မယ်။ VOA ရဲ့အတန်းနဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။ရုရှား-ယူကရိန်းအပြည့်ရဖို့တူရကီသမ္မတကရုရှားသမ္မတကိုတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားသမ္မတယုံနာထီမြောက်ကိုရီးယားဒရုန်းယာဉ်ဝင်ရောက်ခဲ့ကြောင်းတောင်ကိုရီးယားကအတည်ပြုပြောဆိုပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုများလာတာကြောင့်ဆေးရုံကရင်မလောက်တဲ့အထိဖြစ်နေရပါတယ်။ဒီလိုတစ်ပတ်အတွင်းထိပ်တန်းရောက်သတင်းတွေကိုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်အောင်နဲ့အတူမဲအီတန်စင်ကတင်ဆက်ထားပါတယ်။
ကရသမကလုံကျွန်းကောက်စီမှာအလှည့်ကျအဖွဲ့ဝင်အစ်တွေဖြစ်လာတဲ့အီကွေဒေါ၊ဂျပန်၊မော်လ်တာ၊မိုဇမ်ဘီးကနဲ့ဆွစ်ဇာလန်နိုင်ငံတွေကိုလုံကျွန်းကောက်စီမှာအင်္ဂါနေ့တုန်းကတရားဝင်ကြိုဆိုခဲ့ကြပါလေ။ဒီနိုင်ငံတွေကအလှည့်ကျအဖွဲ့ဝင်ဖြစ်ရေးအထွေထွေညီလာခံမှာဂျူလာတုန်းကမဲခွဲရွေးချယ်ရမှာကန့်ကွက်မဲမရှိဘဲနဲ့အနိုင်ရရကြတဲ့အတွက်လုံကျွန်းကောက်စီမှာအလှည့်ကျအဖွဲ့ဝင်အဖြစ်နှစ်နှစ်တာဝန်ယူကြမှာဖြစ်ပါသည်။အစဉ်လာအတိုင်းအဖွဲ့ဝင်တွေဖြစ်လာတဲ့နိုင်ငံတွေရဲ့တာမတ်ကြီးတွေကသူတို့ရဲ့နိုင်ငံအလံတွေကိုလုံကျွန်းကောင်စီအစည်းအဝေးခမ်းမအပြင်ကအလံတွေလွှင့်ထားတဲ့နေရာမှာစိုက်ထူခဲ့ပါသည်။မိုဇမ်ဘီးကတမကြီးပီဒရိုကော်မစ်ဆာရီယိုအာဖွန်ဆိုကတမိုင်းဝင်နေဖြစ်တဲ့ဆူပီပြောခဲ့တယ်လို့ဆူဇလန်တမကြီးပတ်စကယ်ဘယ်ရီယက်စကယ်ကကျိုးနွန်စွာနဲ့တာဝန်ယူသွားမှုစိတ်ထားရှိရဲဆူပီပြောခဲ့ပါသည်။ဒီနိုင်ငံလုံးကပထမဆုံးအချိန်လုံကျွန်းကောင်စီအလှည့်ကျတာဝန်ယူရမှာပါ။မော်လ်တာနိုင်ငံကဒုတိယအချိန်ဖြစ်ပြီးအီကွေဒေါ်က၄ချိန်မြောက်နဲ့ဂျပန်ကတမိုင်းဝင်၁၂ချိန်မြောက်လုံကျွန်းကောင်စီအလှည့်ကျအဖွဲ့ဝင်တာဝန်ကိုယူရမှာပါ။လုံကျွန်းကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကတော့အမေရိကန်ပြည်ထင်ပြင်သစ်တရုတ်နဲ့ရုရှားနိုင်ငံတို့ဖြစ်ကြပြီးအဲ့ဒီနိုင်ငံ၅နိုင်ငံကဗီဒီယိုအာဏာသုံးဝင်ရှိပါလေ။ရုရှား Orthodox Christian တွေရဲ့ Christmas ကာလ36နာရီအပြည့်ခန့်ရက်စဲဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြာလပင်းနေ့မှာအမိန့်ထုတ်ထားပါလေ။ရုရှားနဲ့ယူကရိန်းမှာနေထိုင်သူတွေအပါအဝင် Orthodox Christian တွေရဲ့ Christmas ပွဲတော်ကိုဇန်နဝါရီလ6ရက်နေ့နဲ့9ရက်နေ့တွေမှာကျင်းပတာပါ။တောက်ကြနေမိုးတဲ့ခြင်းကစပြီးတိုက်ခိုက်မှုတွေကိုတရက်ခွဲကြရက်ဆိုင်ထားဖို့ရုရှားတပ်တွေကိုအမိန့်ပေးထားတယ်လို့ရုရှားဘက်ကပြောပါတယ်။ဒီလိုရုရှားဘက်ကတိုက်ခိုက်မှုတရက်ခွဲရက်ထားမယ်ဆိုတဲ့အပေါ်မှာအယုံကြည်မရှိတဲ့အကြောင်းနဲ့ထောင်ချောက်တစ်ခုဖြစ်နိုင်တဲ့အကြောင်းယူကရိန်းဘက်ကပြောဆိုထားပါတယ်။ဒီမတိုင်ခင်တုန်းကတော့ယူကရိန်းရုရှားစစ်ပွဲအတွက်ညီညွတ်ဆောင်ရွက်ရမှာရုရှားဘက်ကအပြစ်ခက်ရက်စဲပြီးမျှတာတဲ့အမြင်နဲ့ဖြေရှင်းတာမျိုးဖြစ်တဲ့အကြောင်းတူရကီသမ္မတရီဆက်ဒီရဲ့အာဒဝန်ကရုရှားသမ္မတပူတင်နဲ့တယ်လီဖုန်းကတစ်ဆင့်စကားပြောဆိုခဲ့ပါသေးတယ်။ရုရှားရဲ့တပ်ကအတန်းထက်အနည်းဆုံး5စမြင်တဲ့ hypersonic cruise ဒုံးကျည်တပ်ဆင်ထားတဲ့စစ်သည်မော်တစ်စက်အပါဝင်စီးလေးစစ်မှုတွေကိုမြေထဲပင်လယ် Atlantic နဲ့အိန္ဒိယသမုဒ္ဒရာတွေမှာပြုလုပ်နေပြီးဒီလိုအစွမ်းထက်တဲ့လက်နက်တွေဟာရုရှားရဲ့အမျိုးသားလုံခြုံရေးကိုပြည်ပကနေချင်းချောက်နေရာတွေကိုကာကွယ်ဖို့အားထားရတဲ့လက်နက်တွေဖြစ်တယ်လို့ရုရှားသမ္မတပူတင်ကဗိုလ်တွင်းနေမှာပြောပါသေးတယ်။ဒီစီးလေးစစ်မှုစတင်တဲ့ခန္ဓာကိုသမ္မတပူတင်ရဲ့ကာကွယ်ဝင်ကြီးဆာဂေးရှိုဂူတို့ကအွန်လိုင်းကနေတစ်စင်တက်ရောက်ခဲ့ပြီးဇာကွန်လို့နာမည်ပေးထားတဲ့ hypersonic missile ဒုံးစနစ်ကိုရှင်းနိုင်တဲ့လက်နက်မရှိသေးဘူးလို့သမ္မတပူတင်ကပြောပါသေးတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရနက်ပရက်စ်ကတော့အခုလိုဝါဒဖြန့်တဲ့စီးလေးစစ်မှုမျိုးတွေကိုအရေးတကြီးလုပ်လို့မရှိဘူးဆိုပြီးဒေသတွေကိုပြန်ပြီးတော့ဖြေကြားခဲ့ပါလေ
။စစ်မဲ့ဆုံးသတ်မှတ်ထားတဲ့တောင်ကိုရီးယားသမ္မတယုံနာထီပြီးခဲ့တဲ့လအတွင်းမြောက်ကိုရီးယားဒရုန်းယာဉ်တစ်စင်ကျူးကျော်ဝင်ရောက်ခဲ့ကြောင်းအစောပိုင်းကညင်းဆိုထားတဲ့တောင်ကိုရီးယားစစ်တပ်ကဇန်နဝါရီ5ရက်နေ့မှာအတည်ပြုပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဒရုန်းယာဉ်တစ်စီးတောင်ကိုရီးယားသမ္မတယုံနဲ့ကာကွယ်ရေးဝန်ကြီးဌာနတွေရှိတဲ့အဓိကစစ်မဲ့ဆုံးယုံဆန်းနေမီအပေါ်ဖြတ်မပြန်ခဲ့ဘူးဆိုတာမဟုတ်ဘူးလို့တောင်ကိုရီးယားပူရဲစီဦးစီးချုပ်များရဲ့အကြီးအကဲရဲ့ပြောခွင့်ရဤဆန်ဂျွန်ကပြောပြတာပါ။ကုလသမဂ္ဂချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုချိုးပေါက်ပြီးကမ္ဘာတိုက်ကြီးတွေကိုဖျက်ချော်ပစ်ခတ်နိုင်တဲ့ဒုံးကျည်တွေအပါအဝင်လက်နက်အများပြားကိုမြောက်ကိုရီးယားက2022ခုနှစ်အတွင်းလစဉ်နီးပါးစမ်းသပ်ပစ်ခတ်ခဲ့တာကြောင့်ကိုရီးယားကျွန်းဆွယ်မှာစီးရီးတင်းမာမှုတွေမြင့်မားလာနေပါတယ်။နှစ်မကုန်ခင်ဒီဇင်ဘာ26ရက်နေ့ကတော့မြောက်ကိုရီးယားကဒရုန်းလေယာဉ်ငယ်5စင်းကိုနေဆက်ဖြတ်ပြီးတော့တောင်ကိုရီးယားလေကြောင်းပိုင်တဲ့ထက်ကိုလွတ်သွင်းခဲ့ပါတယ်။အခုလိုဒရုန်းတွေလွတ်ခဲ့တာဟာလွန်ခဲ့တဲ့9နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပြီးတောင်ကိုရီးယားဘက်ကလည်းဂျက်တိုက်လေယာဉ်တွေတက်ခတ်ရေးရဟယင်တွေဆင်လွတ်ခဲ့ပေမဲ့အချိန်မီပစ်ချနိုင်ခဲ့ခြင်းမရှိပါဘူး။အဲ့ဒီဒရုန်းယာဉ်တွေ9နိုင်ကြာပြန်ဝဲခဲ့ပေမဲ့မပစ်ချနိုင်ခဲ့တဲ့အပေါ်တောင်ကိုရီးယားစစ်တပ်ကတောင်းပန်ထားပြီးအဲ့ဒီလိုမပစ်ချနိုင်တာဟာဒရုန်းတွေကသိမ်းငယ်လွန်အားကြီးလို့ပါလို့ရှင်းပြခဲ့ပါတယ်။
ဒီနေ့ငယ်ပေးခြင်းမျိုးတော်မှာကိုဗစ်-19ကရောဂါကူးစက်မှုတွေတိကျတာတိုးလာနေရတဲ့အများစီးရုံတွေမှာဖျားနာသူတွေပြေးရှင်ပြီးလူနာကလေးတွေမလုံလောက်တဲ့အထိဖြစ်နေပါတယ်။တကြီးအများစုပါဝင်တဲ့ကိုဗစ်-19ရောဂါဆေးရုံရှောက်လန်းတွေတခြားလူနာတဲ့တွန်းလဲပေါ်မှာလဲလျောင်းနေကြတာကိုတွေ့ရသလိုတချို့ကလည်းဘိန်းတက်ကလထိုင်တွေမှာထိုင်အောက်ဆီဂျင်မှုတက်ထားရပါတယ်။ပေးခြင်းမျိုးအရှိပိုင်းက ချူအန်လျူဆေးရုံမှာဒီသတင်းပတ်တွင်လူနာတွေပြည့်စင်နေပြီးနောက်ထပ်လူနာတွေလည်းအရေးပေါ်ကားတွေနဲ့ထပ်ပြီးတော့ရောက်လာသလိုလူနာကတဲ့အလွတ်လည်းမရှိတော့ပါဘူး။ဆရာဝန်နဲ့သူနာပြည့်တွေမနာတဲ့အလုံးလုံးတွေကြပြီးတော့အရေးပေါ်အဖြစ်ဆုံးလူနာတွေကိုစီးရင်ကောက်ယူကူတာပေးနိုင်ဖို့ကြိုးစားနေတာပါ။တရုတ်နိုင်ငံမှာကိုဗစ်ကရောဂါကာကွယ်ဟန်တာရေးတင်းကျပ်တဲ့စည်းကမ်းတွေကိုပြီးခဲ့တဲ့လတု င်ကျောင်းနေပိတ်ထားတဲ့အထိထိန်းချုပ်မှုတွေကြောင့်စီးပွားရေးကြီးကြီးထိခိုက်ပြီး1980ပြည့်လွန်ကာလနောက်ပိုင်းအကြီးဆုံးကန့်ကွက်ဆန္ဒပြမှုကြီးပေါ်ပေါက်ခဲ့ပါလေ။ဥရောပသမဂ္ဂ EU ကတော့တရုတ်ကနေလာတဲ့ခရီးသွားတွေကိုတရုတ်နိုင်ငံကမထွက်ခွာခင်ကလေးကကိုဗစ်ရောဂါရှိမရှိစမ်းသပ်တာတွေလုပ်ပြီးမှနိုင်ငံတွင်းကိုဝင်ရောက်ခွင့်လက်ခံမှုအဖွဲ့ဝင်နိုင်ငံတွေကိုပြင်းပြထန်ထန်တိုက်တွန်းထားပါလေ။တရုတ်ခရီးသွားတဲ့ပုံမှာကန့်သတ်ချက်တွေကို EU နိုင်ငံတချို့ကပြီးခဲ့တဲ့သတင်းပတ်ကလေးကချမှတ်ထားတာဖြစ်ပါလေ။ခီးသွားလုပ်ငန်းပြန်လည်ဦးမောလာအောင်ကြိုးပမ်းနေတဲ့အင်ဂျင်ချင်းထိုင်းနိုင်ငံကတော့တရုတ်နိုင်ငံကလာတဲ့ခီးသွားတွေထိုင်းကိုလာဖို့ကိုဗစ်ကေရှင်းကြောင်းအထောက်အထားပြเสียမလို့ဘူးဆိုပြီးတော့ဇန်နဝါရီလ9ရက်နေ့ကပြောထားပါသည်
။ပြီးခဲ့တဲ့သတင်းပတ်စနေနေ့ကတက်တော်65နှစ်အရွယ်မှာကွယ်လွန်သွားတဲ့ပုပ်ရဟန်းမင်းကြီးဟောင်းဘက်နက်ဒစ်ရဲ့ဇာပနာကိုဗာတီကန်နန်းတော်စိန့်ပီတာယင်မြစ်မှာဇန်နဝါရီ9ရက်နေ့မှာကျင်းပခဲ့ပြီးကာရဝပြဝိပုစုတောင်းသူတွေထောင်ထောင်ချီတက်ရောက်ကြပါတယ်။ဇာပနာအခမ်းအနားကိုပုပ်ယဟန်မင်းကြီးဗက်နက်ဒစ်နေရာကိုဆက်ခံခဲ့တဲ့လက်ရှိပုပ်ယဟန်မင်းကြီးဖရန်စစ်ကကြီးမှုကျင်းပတာပါ။ကွယ်လွန်သူပုပ်ယဟန်မင်းကြီးဗက်နက်ဒစ်ရဲ့ဆွေမျိုးတွေရှိတဲ့ဂျာမနီနိုင်ငံကကိုယ်စားလှယ်တွေနဲ့အီတလီနိုင်ငံကတရားဝင်ကိုယ်စားလှယ်တွေအခမ်းအနားတက်ရောက်ပါတယ်။ဘယ်လ်ဂျီယံနိုင်ငံနဲ့စပိန်နိုင်ငံတွေကဘရင်နဲ့မိဖုရားနိုင်ငံပေါင်း73နိုင်ငံကအစိုးရအကြီးအကဲတွေလည်းတက်ရောက်ပါတယ်။ကျန်တဲ့နိုင်ငံတော်တော်များများကတော့ဗာတီကန်မှာထားတဲ့တန်တမန်တွေကိုဇာပနာခန္ဓာကိုကိုစားပြုဆေလွတ်ကြပါရဲ
။ဒါကတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုမအီတန်စင်နဲ့ကိုအောင်အောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုညာဝင်းအောင်ကပြောပြပေးဦးမှာဖြစ်ပါတယ်ခင်ဗျာ
။ ईआरवी တိုင်းပသိမ်ချင်းထောင်တွင်ဖြစ်ပွားခဲ့တဲ့အဒီကီယုံအတွင်းအကျဉ်းသားတူဦးတည်ဆုံးပြီးနောက်ထပ်လူ60ဒဏ်ရာရရှိသွားတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရယ်ပသိမ်ချင်းထောင်ဖြစ်ရမှာအကျဉ်းသားတူဦးစီကနေမိုဘိုင်းဖုန်းတစ်လုံးသိမ်းဆည်းရမိပြီးတဲ့အတွက်ထောင်တွင်းစစ်ဆေးမှုတွေလုပ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့တောက်ကြနေမနေ့မှာအကျဉ်းသား90လောက်ကထောင်တကားတွေကိုချိုးဖျက်ပြီးထွက်ပြေးဖို့ကြိုးစားခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့တွေကိုလည်းဒုတ်တွေခဲတွေနဲ့ပစ်ပေါက်ဖို့ကြိုးစားတဲ့အတွက်တနက်ပစ်ပေါက်လူစုခွဲခဲ့ရကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေး AABB အသင်းကတော့ဇန်နဝါရီ5ရက်ကြာသပတေးနေ့ညဒီပသိမ်အကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသားတွေပြင်းထန်စွာနှင်းပန်းနှိပ်စက်ခံရပြီးနိုင်ငံရေးအကျဉ်းသားဝင်းမင်းထက်ခေါ်မဲကြီးတည်ဆုံးခဲ့ရသလိုဒဏ်ရာပြင်းထန်တဲ့အကျဉ်းသား10ဦးကိုတော့ပသိမ်ဆေးရုံမှကုသမှုခံရပြီးထောင်တွင်နှင်းငန်းနှိပ်စက်မှုတွေဟာအလွန်ပြင်းထန်တဲ့လုပ်ရလို့ဝေဖန်ပြစ်တင်လိုက်ပါတယ် Orthodox Christian တွေရဲ့Christmas အခါသမယ36နိုင်ရီကြာအပြစ်ရထားဖို့ Ukraine ကျူးကျော်စစ်ဆင်နွှဲနေတဲ့ Russia ဘက်ကအမိန့်ထုတ်ထားပေမဲ့ Ukraine အရှိတ်ချမ်း Donetsk ဒေသက Bakhmut မြို့မှာစနေနေ့ကလက်နက်ကြီးတွေနဲ့အပြစ်ကတ်ခံရတယ်လို့ Ukraine စစ်ဦးစီးချုပ်ရဲ့ပြောခွင့်ရကဆိုပါတယ်လွန်ခဲ့တဲ့24နိုင်အတွင်း Russia တပ်တွေဟာ Missile တုံးနဲ့တိုက်ခိုက်ခဲ့တယ်လို့ Rocket တွေနဲ့တိုက်ခိုက်မှုကလည်းအကြိမ်20လောက်ရှိတယ်လို့ဆိုပါတယ် Russia နိုင်ငံလွှာဝေဟင်ကနေ Missile တုံးတိုက်ခိုက်မှုတွေပြုလုပ်နေပါတယ်အမေရိကန်ပြည်ထောင်စုလွှတ်တော်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌနေရာကို9ရက်အတွင်း15ကြိမ်မဲပေးရွေးချယ်ခဲ့ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ် Republican အမတ် Kevin McCarthy ကလိုအပ်တဲ့မဲအရေးအတွက်ရရှိသွားပြီးစနေနေ့ကလွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်တွေကိုကိုညာဝင်းအောင်ပြောပြသွားတာပါ။ဒီကနေ့အစည်းအဝေးကိုတာဝန်ယူခဲ့သူတွေထဲမှာတော့အစည်းအဝေးထုတ်လုပ်ရေးမှုအဖြစ်နဲ့ကတော့ကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်။ဒံပန်းရဲ့ရုပ်တံအင်ဂျင်နီယာတွေအဖြစ်ကတော့ Jimmy Cook နဲ့ Rose McLean တို့ကတာဝန်ယူခဲ့ပါတယ်။ဒီနေ့ကနေနေ့မနေ့ဖက် VOA ရဲ့အသံလွှင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။သောတာရှင်မြမပြည်သူပြည်သားအပေါင်းလည်းဘေးအန္တရာယ်ဝေးကွာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.